Welcome to the Voice of America in Burmese.
ပင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်စက်တင်ဘာလ24ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုဆက်လောင်းကလည်းဖမ်းယူကြည့်ရှုနိုင်တယ်လို့ VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
Israeli ကြောင့်တိုက်ခိုက်မှုကြောင့် Lebanon မှာလူ356ဦးထက်မနည်းသေဆုံးပြီး1200ကျော်ဒဏ်ရာရရှိပါတယ်မြန်မာနိုင်ငံကိုဂျက်လေရင်လောင်စာဆီအပါဝင်လက်နက်တင်ပို့မှုမလုပ်ကြဖို့အမေရိကန်အိန္ဒိယဂျပန်ဩစတြေးလျခေါင်းဆောင်တွေထပ်မံတိုက်တွန်းလိုက်ပါတယ်တရုတ်ရုရှားကားပစ္စည်းပါဝင်တဲ့မော်တော်ယာဉ်ရောင်းချမှုအမေရိကန်ပြည်တွင်းမှာကန့်သတ်ဖို့ပြင်ဆင်ဆောင်ရွက်နေပါတယ
်အဲ့လိုသတင်းတွေပြီးမှာတော့သမ္မတဘိုင်ဒန်ရဲ့အတွက်နောက်ဆုံးဖြစ်ပွဲရှိတဲ့ကုလသမဂ္ဂမိန့်ခွန်းအစည်းအဝေးအင်တာနက်ဥပဒေတွေပေါ်အမေရိကန်သမ္မတလောင်းနှစ်ယောက်တို့ရဲ့အမြင်တွေကိုလည်းနားဆင်ရှုစားပါမယ်ဒါပြင်မြန်မာခရိုင်အတွင်းလေကြောင်းတိုက်ခိုက်မှုအရက်ခတ်တပ်တော်နဲ့ရဲတင်သွေးမှုတွေကိုလည်းကြားကြမှာပါ။ရုံနိုင်ငံမှာဝီဂါလူမျိုးတွေပြောနေကြသလားစစ်စစ်ချက်ကိုလည်းရှုစားမှာဖြစ်ပါတယ်။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားမှာပါ။အခုတော့ထိတ်တဲရောက်သတင်းတွေကိုကိုသားညွန့်ဦးကတင်ပြပါဦးမယ
်။လေကြောင်းနိုင်ငံအတွင်းဟတ်စပိုလာစစ်သွေးကြွတွေကိုအစ္စရေးကစစ်ဆင်နေရမှာတတိယလနေ့အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်လူ356ဦးထက်မနည်းသေဆုံးပြီးတော့1200ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ပြတ်မှတ်800ကျော်ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်။လေဗရွန်နိုင်ငံတောင်ပိုင်းကနေရအတော်များများကြီးကြီးမားမားတိုက်ခိုက်ခံခဲ့ရတယ်လို့လေဗရွန်နိုင်ငံပိုင်သတင်းတွေမှာလည်းကြေညာသွားပါတယ်။သေဆုံးတဲ့ထဲမှာတော့ကလင်းငယ်24ဦးနဲ့မျိုးသမီး42ဦးပါတယ်လို့လေဗရွန်ကျောင်းမကြီးတာဝန်ရှိသူတွေကပြောပါတယ်။လေဗနွန်ရှေ့ချမ်းဘက်ကတောင်ကြားမှာရှိတဲ့ဒေသခံတွေအနေနဲ့ဟစ်စပိုလာလက်နက်တိုက်တွေကနေဝေးဝေးနေကြဖို့အစ္စရေးစစ်တပ်ကသတိပေးပါတယ်။အစ္စရေးပိုင်နယ်ကိုလုံမှုယူတိုက်ခိုက်တာမျိုးမလုပ်နိုင်ဖို့အတွက်ဟစ်စပိုလာတို့ပြင်ဆင်ဆောင်ရွက်မှုတွေကိုစောင့်ကြည့်သွားမယ်လို့အစ္စရေးစစ်တပ်ပြောခွင့်ရသူကပြောပါတယ်။လေဗနွန်တောင်ပိုင်းမှာတော့ထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးကြရတာမလို့ဘေရုတ်မြို့အသွားအဝေးပြေးလမ်းမကြီးပေါ်မှာပြေးကျက်နေပါတယ်။ဟက်စပိုလာရီဟာဒုံးကျည်တွေ drone တွေနဲ့လက်နက်တွေကိုရပ်သားနေရာတွေမှာတူလောင်ထားတယ်လို့ Israel စစ်တပ်ပြောခွင့်ရသူကပြောပါတယ်။ဟက်စပိုလာတို့ရှိနေတဲ့နေရာနဲ့ဝေးဝေးနေကြဖို့ Lebanon နိုင်ငံသားတွေကို Israel ကသတိပေးနေပါတယ်။အနေနဲ့လမ်းကြောင်းတွေကနေထွက်ခွာကြဖို့နဲ့စစ်စင်ပြီးရင်တော့မိမိရဲ့နေအိမ်ကိုဘေးကင်းရေးနဲ့ပြန်လာနိုင်ကြတယ်လို့ Israel ဝန်ကြီးချုပ် Netanyahu ကလည်း Lebanon ပြည်သူတွေကိုသတိပေးစကားပြောကြားပါတယ်။ Lebanon နဲ့ Syria နိုင်ငံမှာတော့လက်စစ်စာပို့စနစ်ပြည်သားဆက်လေးတွေပောက်ကွဲမှုဖြစ်တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပြီးဒီဖြစ်ပျက်နဲ့ပတ်သက်ပြီးတော့ American ပြည်တော်စုအနေနဲ့ကြိုတင်သိရှိထားတာမျိုးမရှိဘူးလို့ American ပြည်တော်စုကပြောပါတယ်ဒီကိစ္စမှာ American ကပါဝင်ပတ်သက်တာမျိုးမရှိပဲအဖြစ်ပျက်ချက်လက်တွေကိုစုဆောင်းနေတယ်လို့နိုင်ငံကြေးဌာနပြောခဲ့ရသူ Matthew Miller ကပြောပါတယ် Lebanon နိုင်ငံတစ်ခွားနဲ့ Syria နိုင်ငံတွေကတချို့မှာပြီးကြတဲ့အင်္ဂါနေ့ကပြည်သားဆက်ကလေးတွေရာဂနန်းချီပောက်ကွဲမှုဖြစ်ပြီးတော့လူ9ဦးထက်မနည်းသေဆုံးတယ်လို့ Lebanon အစိုးရနဲ့ Hezbollah တာဝန်ရှိသူတွေကပြောပါတယ်ဒါဟာအတော်ကြီးတိမ်မွေ့နေတဲ့နည်းပညာသုံးပြီးအစ္စရေးဘက်ကပြုလုပ်တိုက်ခိုက်ခဲ့တာလို့လေဗရွန်အာနာဝင်ကအပြစ်တင်ပါတယ်။အစ္စရေးစစ်တပ်ကတော့ဒီပေါ်မှာမှတ်ချက်ပေးဖို့ညှင်းဆို့ထားပါတယ်။ဂါဇာမှာအစ္စရေးနဲ့ဟာမတ်စ်တို့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်တဲ့နောက်အစ္စရေးနဲ့လေဗရွန်ခြေဆိုင် Hezbollah တို့အကြမ်းမှာလည်းနေ့စဉ်ဆိုသလိုပဲအပြန်အလှန်တိုက်ခိုက်မှုတွေရှိနေပြီးတကယ့်ကိုစစ်ပွဲဖြစ်ဖို့အတွက်တာဆူနေပါတယ်။မြန်မာနိုင်ငံကိုဂျက်လောက်စာစီပါဝင်လက်နက်တင်ပို့မှုတွေမလုပ်ကြဘဲအမေရိကန်ပြည်ထောင်စုအိန္ဒိယဂျပန်နဲ့ဩစတြေးလျနိုင်ငံခေါင်းဆောင်တွေကတိုက်တွန်းပါတယ်။ပြီးခဲ့တဲ့စနေနေ့ကအဆုံးသတ်ခဲ့တဲ့အမေရိကန်အပါ၄နိုင်ငံထိပ်သီးအစည်းအဝေးပြီးပူးတွဲကြေညာချက်ထဲမြန်မာနိုင်ငံရေးကိစ္စကိုပါထည့်သွင်းထုတ်ပြန်ထားတာပါ။မြန်မာနိုင်ငံတခုကနိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာမှုအကျပ်တဲတွေစိုးဝါလာတဲ့အပေါ်မှာအလုံးမင်းစိုးရင်ပြီးတော့အကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖမ်းဆီးခံသူတွေလွတ်ဖို့အတွက်လူသားချင်းစာနာကူညီမှုတွေအဟံတားမရှိခွင့်ပြုဖို့နဲ့ကျွန်းနေနေဖြည့်ရှင်းကြဖို့ကိုလည်းဒီထုတ်ပြန်ချက်ထဲမှာတိုက်တွန်းပါတယ်။အာဆီယံဥဆောင်တဲ့မြန်မာရေးဖြည့်ရှင်းဖို့ကြိုးပမ်းချက်တွေကိုလည်းအခိုင်အမာထောက်ခံပြီးမြန်မာရေးအာဆီယံဘုံသဘောထား၅ချက်ကိုအပြည့်အဝအကောင့်ထည့်ဖော်ဖို့ကိုလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီ၊ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့အော်စတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစ်တို့လည်းပူးတွဲထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံတွင်လက်ရှိဖြစ်နေတဲ့ပြည်ပခါရီနဲ့မတည်ငြိမ်မှုတွေဟာဒေသတွင်းကြီးကြီးမားမားတည်ရောက်မှုရှိပြီးတော့စိုက်ဘာရာဇဝတ်မှုတရားမဝင်မှုရဲ့ကုံတွယ်မှုနဲ့လူကုန်ကူးမှုလိုမျိုးနေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုတိုးလာစေတယ်လို့ခေါင်းဆောင်လေးဦးရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရောက်လာစေဖို့အတွက်လက်ရှိအကျပ်တဲကိုဖြည့်ရှင်းနိုင်ရေးအတွက်လက်တွေ့ချကျဖြည့်ရှင်းတာကိုထောက်ခံသွားမယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံတွင်2021ခုနှစ်စစ်တပ်ကအနာသိမ်းပြီးနောက်ကွတ်ရဲ့တစ်ဆင်ထိပ်သီးအစည်းအဝေးတိုင်းမှာမြန်မာအရေးကိုပါထည့်သွင်းဆွေးနွေးလေးရှိပါတယ်ခင်ဗျာ။
နက်ခင်းစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
view American တိုင်းရင်အင်ကာနီမနဲ့ပိုင်နိုင်ငံတကာသတင်းတွေကိုဆက်လက်တန်လှည့်နေပါတယ်။ American သမ္မတ Joe Biden ဟာ Arab Sofa ပြည်တော်စု UAE သမ္မတကိုအင်ပီရိုမှာတရင်လာနေလက်ခံတွေ့ဆုံပြီးတော့နှစ်နိုင်ငံကာကွယ်ရေးနဲ့မဟာဗျူဟာမိဖက်အားကောင်းလာစေဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။သမ္မတ Biden ဟာ UAE သမ္မတ Sheikh Mohammed bin Zayed Al Nahyan နဲ့နှစ်ဦးသားဒီသမ္မတအင်ပီရိုစီဝေးခန့်မှန်းမှာရှိစေမှာပဲ။ UAE နိုင်ငံဟာထိုးထင်းကြံစည်မှုတွေနဲ့အနာဂတ်ကိုရှေ့ရှုပြီးရဲတင်းတင်းဆုံးဖြတ်ဆောင်ရွက်ရှိတယ်လို့ချီးကျူးပြောဆိုပါတယ်။နိုင်ငံကြားပြည်သူတွေကြားတူညီချက်တစုံတရာရှိပြီးတော့ AI ဉာဏ်ရည်တုနည်းပညာနဲ့တန်ရှင်းစွမ်းရည်ကိစ္စရပ်တွေမှာနိုင်ငံပူးပေါင်းဆွေးနွေးမှုတွေတိုးလာတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဂါဇာစစ်အဆုံးသတ်ရေးကြိုးပမ်းမှုကိုလည်း UAE သမ္မတနဲ့ဆွေးနွေးခဲ့တယ်လို့ UAE နိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့အဓိကကာကွယ်မိဖက်ဖြစ်လာဖို့ရှိတယ်လို့လည်းသမ္မတဘိုင်ဒန်ကပြောခဲ့ပါတယ်။နိုင်ငံကြားမဟာဗျူဟာမြောက်မိဖက်အဖြစ်ခိုင်မြဲလာစေဖို့အမေရိကန်ပြည်ထောင်စုနဲ့လက်တွဲဆောင်ရွက်ဖို့ခိုင်ခိုင်မာမာပိုင်းဖြတ်ထားတယ်လို့ UAE သမ္မတ Sheikh Mohammed ကလည်းပြောပါတယ်။UAE နိုင်ငံထူထောင်တဲ့1981ခုနှစ်ကတည်းကဆိုရင် UAE စော်ဘွားသမ္မတတူအမေရိကန်ပြည်အောင်စုချစ်ကြည်ခီးစဉ်လာရောက်တာဒါပထမဆုံးချိန်လည်းဖြစ်ပါတယ်။တရုတ်နဲ့ရုရှားကဒီထုတ်တဲ့ကားပစ္စည်းတွေတက်ဆင်ပြီးတော့အွန်လိုင်းဆက်သွယ်မှုလုပ်နိုင်တဲ့မော်တော်ယာဉ်တွေနောက်အလိုလျောက်မောင်းနှင်ရေးစနစ်တွေပါတဲ့မော်တော်ယာဉ်တွေကိုအမေရိကန်ပြည်အောင်စုတွင်ရောင်းချမှုတွေပိတ်ပင်ဖို့ပြင်ဆင်ဆောင်ရွက်နေတယ်လို့အမေရိကန်ကုန်သွယ်ရေးဌာနကပြောပါတယ်။ဒါဟာအမေရိကန်မျိုးသားလူမျိုးရင်းနဲ့ယာဉ်မောင်းတွေကိုအကောက်အွယ်ပေးနိုင်ဖို့ဆောင်ရွက်ချက်ဖြစ်တယ်လို့လည်းဆိုပါတယ်။တရုတ်နဲ့ရုရှားလိုကွန်ပျူတာအပြော့ထည်ကားပစ္စည်းတက်ဆက်မှုပိတ်ပင်ချက်တွေကို2028ခုနှစ်ထုတ်မော်ဒယ်ယာဉ်တွေကစပြီးတက်ဝင်မှာဖြစ်တယ်လို့ကွန်ပျူတာအမားတွေပစ္စည်းတက်ဆက်မှုပိတ်ပင်တာတွေကိုတော့2030ဒါမှမဟုတ်2029ဇန်နဝါရီထုတ်မော်ဒယ်ယာဉ်မျိုးစားတွေကစပြီးအသက်ဝင်စေမယ်လို့ကုန်သွယ်ရေးဌာနအရာရှိတွေကပြောပါတယ်။အတန်ဖန်းဆက်ကရိယာကင်မရာ GPS ဆက်သွယ်ရေးစနစ်နဲ့ Bluetooth နည်းပညာဆက်သွယ်ရေးစတဲ့ဒီမော်ဒယ်ယာဉ်ပေါ်ပါတဲ့ကရိယာတွေကနေကားပန့်ရှင်နဲ့ပတ်သက်တဲ့ပုံကွေးချက်လက်တွေကိုပေါက်ကြားနိုင်တာကြောင့်မလို့အခုလိုမျိုးအစောတလျှင်ကာဝယ်ဆောင်ရွက်ဖို့အရေးကြီးတယ်လို့ကုန်သွယ်ရေးဌာနထုတ်ပြန်ချက်မှာဖော်ပြပါရတယ်။တရုတ်နိုင်ငံမော်တော်ယာဉ်တွေဟာအမေရိကန်မျိုးသားလူငယ်ကိုထိခိုက်နိုင်သလားဆိုပြီးစုံစမ်းစစ်ဆေးဖို့သမ္မတဘိုင်ဒန်ကဖေဖော်ဝါရီလအတွင်းကအမိန့်ထုတ်ခဲ့ပြီးတဲ့နောက်အခုလိုမျိုးကုန်သွယ်ရေးဌာနရဲ့ကြေညာချက်ထွက်လာတာပါ။တရုတ်နိုင်ငံထုတ်တဲ့ဒီလက်စစ်ကားတွေအလျင်မြန်ဈေးကွက်ရလာနေတဲ့ဥရောပဘက်မှာလည်းတရုတ်မော်တော်ယာဉ်တွေရဲ့ကွန်ပျူတာစနစ်တွေနဲ့ပတ်သက်ပြီးတော့လုံခြုံရေးဆွေးနွေးချက်တွေထွက်ပေါ်နေပါတယ်။အမေရိကန်ပြည်ထောင်စုတွင်အကြမ်းဖက်ရာဇဝတ်မှုတွေဒုတိယမြောက်နှစ်ဖြစ်နေဇက်တိုက်ကျဆင်းလာတယ်လို့ FBI Federal စုံစမ်းရေးဘျူရိုအစီရင်စာတက်မှာဖော်ပြပါရတယ်။2022ခုနှစ်ကနေ2023ခုနှစ်အတွင်းအကြမ်းဖက်ရာဇဝတ်မှုတွေစုစုပေါင်း300ခန့်လုံးကျဆင်းတယ်လို့တရင်းလာနေထုတ်ပြန်တဲ့ FBI နိုင်ငံဟွာရာဇဝတ်မှုကင်းဆိုင်ရာအစီရင်စာမှာဖော်ပြပါရတယ်။လူသတ်မှုက 17.6 ခန့်လုံးကျဆင်းခဲ့တယ်လို့မဒိမ့်မှုတွေကလည်း900ခန့်လုံးကျော်ကျဆင်းတယ်လို့ဖော်ပြပါရတယ်။လူရဲမှုတွေနဲ့အပြင်းထန်တိုက်ခိုက်မှုရေတွက်တွေလည်းအနည်းငယ်ကျဆင်းတယ်လို့ဆိုပါရတယ်။ဖောက်ထွင်းမှုအပါအဝင်ပိုင်ဆိုင်မှုတွေကိုထိခိုက်စေတဲ့ရာဇဝတ်မှုတွေကတစ်နှစ်အတွင်း 1.4 ရာခိုင်နှုန်းလောက်ကျဆင်းတယ်လို့ဖော်ပြပေမဲ့ကားခိုးယူမှုတွေကတော့ 12.6 ရာခိုင်နှုန်းအထိတက်လာပါတယ်။လူသတ်မှုတွေတိတိကျကျကျဆင်းသွားပြီးအခုဒီကျဆင်းနှုန်း 17.6 ရာခိုင်နှုန်းဟာဆိုတာနှစ်20အတွင်းအကြီးဆုံးမှတ်တမ်းဖြစ်တယ်လို့ FBI တာဝန်ရှိသူတွေကပြောပါတယ်။ဒီအစင်ကစားအတွက်အမေရိကန်မျိုးကြီးတွေနောက်ပြည်နယ်နဲ့ဒေသဥပဒေစိုးမိုးရေးအာဏာပိုင်အဖွဲ့ပေါင်း 16,000 ကျော်ကနေအချက်လက်ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။
ခုတော့သတင်းဆောင်ပါတွေကိုတင်ပြပါလို့မယ်။အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါတွေနဲ့စပါမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ကုလသမဂ္ဂထွေထွေညီလာခံမှာဒီအပတ်တွင်နောက်ဆုံးအကြိမ်မင်ခွန်းပြောဖို့ရှိပါတယ်။တခြားနိုင်ငံခေါင်းဆောင်တွေနဲ့သမ္မတဘိုင်ဒန်တိကျတွေ့ဆုံတဲ့တစ်ချိန်တည်းမှာပဲအရှေ့လယ်ပိုင်းကအဖြစ်ပျက်တွေဟာလည်းသူ့အာရုံထဲမှာလွှမ်းမိုးလို့နေမှာပါ။အန်ဒီတာပါဝဲလ်သတင်းပေးပို့ထားတာကိုကိုငိမ့်ချန်ကတင်ပြထားပါတယ
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့နိုင်ငံတကာညီလာခံတို့မှမိန်ကုန်းပြောတာနောက်ဆုံးအကြိမ်ဖြစ်မှာပါ။ကုလသမဂ္ဂအထွေထွေညီလာခံတက်ဖို့ကမ္ဘာခေါင်းဆောင်တွေနယူးယောက်မြို့မှာရောက်နေတဲ့အချိန်မှာအရေးကြီးတဲ့ကာလမှာကျင်းပတဲ့ညီလာခံပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒယ်သောမတ်ဂရင်းဖီးကပြောပါတယ်
We say this every year.
ကျမတို့ကဒါကိုနှစ်တိုင်းပြောပါတယ်။ဒါပေမဲ့ဒီနှစ်ကုလညီလာခံဟာပို့ပြီးတော့အရေးကြီးတဲ့စိန်ခေါ်မှုများတဲ့အချိန်မှာကျင်းပတာပါ။ကျမတို့အာယုံဆိုင်ဖို့နဲ့လှုပ်ဆောင်မှုလိုတဲ့ပဋိပက္ခတွေအကျက်တဲတွေကနှစ်တိုင်းတိုးလာနေရပါ။အ
ဲ့ဒီတဲကထိတ်ဆုံးကတော့ဂါဇာအရေးဖြစ်ပြီး အမေရိကန်ရဲ့ယက်တီချက်ဟာကုလသမဂ္ဂညီလာခံယက်တီချက်နဲ့မတူပါဘူး။ပြီးခဲ့တဲ့အပတ်ကပဲအစ္စရေးအနေနဲ့ပါလက်စတိုင်းနယ်မြေကိုသိမ်းပိုက်ထားတာ12လအတွင်းရုပ်သိမ်းဖို့ကုလသမဂ္ဂညီလာခံကနိုင်ငံအများစုကတောင်းဆိုတဲ့ဆုံးဖြတ်ချက်တရက်ကိုချမှတ်ခဲ့တာပါ။ကန့်ကွက်မဲ့ပေးခဲ့ကြတဲ့နိုင်ငံ14နိုင်ငံမှာအမေရိကန်ပါဝင်ခဲ့ပြီးဒါဟာနှစ်နိုင်ငံယက်တီရေးအဖြေကိုအနိုင်ဖြစ်စေမဲ့တစ်ဖက်သက်ဆုံးဖြတ်ချက်မှန်သမျှကိုစန့်ကျင်တဲ့အမေရိကန်ရဲ့ယက်တီချက်နဲ့ကိုက်ညီပါတယ်လို့တမ်မကြီးသောမတ်ဂရင်းဖီကပြောပါရယ်ဒီနှစ်မိန်ကွန်းမှာတော့သမ္မတဘိုင်ဒန်အနေနဲ့အစ္စရေးနဲ့ယူကရိန်းကိုထောက်ခံတဲ့အကြောင်းပြောဆိုမယ်လို့လေးလာသူတွေကခန့်မှန်းပါရယ်သူသမ္မတတက်တန်းအဆုံးမှာဒီပြည်ပခနှစ်ခုဟာအဓိကစိန်ခေါ်မှုဖြစ်တယ်လို့ကင်ကက်စလာလို့လေးလာသူတွေကပြောပါရယ
် With the Middle East
အစီအလဲဘက်မှာဖြစ်နေတဲ့ကိစ္စတွေကြောင့်ဒါကိုထိန်းထားဖို့ဘယ်လိုလုပ်မလဲဆိုတာနဲ့ဒီပြည်ပခတွေကနေဒေသရင်းစစ်ပွဲတခုဖြစ်မတော့ဘလို့လို့မလဲဆိုတာမေးစရာဖြစ်လာပါလေဒါဘာဖြစ်လာမလဲဆိုတာလူတိုင်းခံမှန်းနေတဲ့ကိစ္စပါ
တေးကြတာတခုကတော့ဒီပြိပခကတနှစ်နီးပါးကြာလာတာနဲ့အမျှဟာမတ်စ်လက်ထဲမှာတစားကန်တရာလောက်ကျန်နေတယ်လို့ယူဆကြပါတယ်သူတို့အိမ်ပြန်ရောက်ဖို့ကထိတ်တန်းဦးစားပေးဖြစ်တယ်လို့တမရအိမ်ပြူတော်ကပြောဆိုထားပြီးအစ္စရေးနဲ့ဟာမတ်စ်စစ်သွေးကြွအဖွဲ့အကြားအပြစ်ရရေးအတွက်အဓိကအချက်လည်းဖြစ်ပါတယ်သူတတန်းအတွင်းမဟာမိတ်တွေနဲ့ဆက်ဆံရေးပြန်လည်ထူထောင်ပြီးကမ္ဘာစံနှုန်းတွေပြန်သတ်မှတ်ခဲ့တဲ့သမ္မတဘိုင်ဒန်ရဲ့နှုတ်ဆက်မိန့်ခွန်းကိုကမ္ဘာခေါင်းဆောင်တွေအနေနဲ့နှွေးနှွေးထွေးထွေးကြိုဆိုကြမှာပ
ါ
နိုင်ငံတော်တော်များများကသူ့ကိုကြည်ညိုကြတာများပါလေမကြည်ညိုတဲ့သူအနည်းငယ်လည်းရှိပါလေ
သမ္မတဘိုင်ဒန်အနေနဲ့ဒေသစံတော်ချိန်အင်္ဂါနေ့မနက်ပိုင်းမှာမိန့်ခွန်းပြောမှာပါခင်ဗျာ
ခွန်ကြီးရန်ပြောပြခဲ့တာပါအမေရိကန်ပြည်ထောင်စုကအင်တာနက်အွန်လိုင်းနဲ့ဆိုင်တဲ့တည်ဆဲဥပဒေပေးပေါ်နိုင်ငံရေးပါတီအသေးစီကမေးခွန်းထုတ်လာနေကြပါတယ်ဒီကိစ္စအပေါ်မှာအခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြမဲ့သမ္မတလောင်းနှုတ်ဖြစ်ကြတဲ့ကမ်လာဟဲရစ်နဲ့ဒေါ်နယ်ထရမ့်တို့ဘယ်လိုများရှုမြင်ကြပါသလဲ VOA သတင်းတောက်မတ်ဒီဘယ်သတင်းပေးပို့ထားတာကိုကိုစောဝင်းနိုင်ကတင်ပြပေးပါမယ
် Would you like now to
အမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုအကြားတူညီတဲ့အချက်ကိုပြပါဆိုရင်အွန်လိုင်းလူမှုကွန်ရက်တဲ့အနေနဲ့လက်ရှိရက်တီလှုပ်ဆောင်နေတဲ့ပုံစံကိုပြောင်းလဲပစ်ဖို့ဖြစ်ပါမယ်။သမ္မတအဖြစ်ရွေးခန့်မဲ့သူကလည်းဒီကိစ္စကိုဆက်တွန်းအားပေးသွားမယ်သဘောရှိပါတယ်
။ We don't have free speech.
လွတ်လပ်စွာပြောဆိုခွင့်မရှိရင်လွတ်လပ်တဲ့အတိုင်းပြည်ဆိုတာရှိမှာမဟုတ်ပါဘူး
။အမေရိကန်ဖွဲ့စည်းပုံမှာပထမဆုံးပြင်ဆင်ပြဋ္ဌာန်းထားတဲ့ First Amendment လွတ်လပ်စွာပြောဆိုခွင့်အပေါ်လူမှုကွန်ရက်တချို့ကချိုးဖောက်နေတယ်လို့ရီပပ်ဘလီကန်ပါတီသမ္မတအလောင်းဒေါ်နယ်ထရမ့်ကယူဆပါတယ်။ဇန်နဝါရီလ6ရက်နေ့ကလွတ်တော်အဆောက်အဦးကိုကြမ်းဖက်ဝင်စီးမှုဖြစ်ခဲ့ပြီးတဲ့နောက်ထရမ့်ကိုယ်တိုင်လည်းလူမှုကွန်ရက်အကောင့်တချို့ကနေပိတ်ပင်ခံခဲ့ရပါတယ
်။ Upon my inauguration as president
ကျွန်တော်သမ္မတအဖြစ်ကြမ်းကြိမ်ပြီးတာနဲ့ online မှာဆက်လုပ်နေတဲ့ session 230ကိုပြင်ဆင်တဲ့ဥပဒေမူကြမ်းပုတ်ပေးဖို့လွတ်တော်ကိုတောင်းဆိုတော့ပါမယ
်။1996ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဒီ session 230ဟာကနေ့အသုံးပြုနေတဲ့အင်တာနက်နဲ့ဆိုင်တဲ့ဥပဒေအားလုံးရဲ့အခြေခံမူဖြစ်တယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်က Brandy Nonnecki ကပြောပါတယ်
။ It actually empowers platforms.
ဒါက online company တွေအနေနဲ့အရေးယူခံရခြင်းမရှိဘဲပသင့်တော်တဲ့ရေးသားတင်ပြမှုတွေကိုဖယ်ရှားခွင့်ရှိတဲ့ဥပဒေပါ။ဒါပေမဲ့လွတ်လပ်စွာပြောဆိုခွင့်ပြုထားတဲ့ First Amendment ကိုသွားထိခိုက်နေတယ်လို့ဆိုပြန်တယ်။ဘလို့ပဲဖြစ်ဖြစ်ဒီ First Amendment ဟာအစိုးရရဲ့ဖိနှိပ်မှုကိုပဲတက်ရောက်တယ်လို့ဖြစ်နေပါတယ်။ဒီ online company တွေကြတော့ပုဂ္ဂလိကကုမ္ပဏီတွေဖြစ်တယ်။ဒါကြောင့်တို့မှလွတ်လပ်စွာတင်ပြပိုင်ခွင့်ရှိပါတယ
်။အရင်ကဒီ session 230ကိုပြင်ဆင်ဖို့စူးစမ်းမှုတွေဟာမအောင်မြင်ခဲ့ပါဘူး။ Trump ရဲ့အကောင့်တွေပိတ်ခံလိုက်ရပြီးတဲ့နောက် Republican လွတ်တော်အမအများစုရှိတဲ့ Texas နဲ့ Florida ပြည်နယ်တို့ကလွတ်လပ်စွာပြောဆိုခွင့်အပေါ်လူမှုကွန်ရက်ကုမ္ပဏီတွေရဲ့လုပ်ပိုင်ခွင့်ကိုကန့်သတ်တဲ့ဥပဒေတွေပြဋ္ဌာန်းခဲ့ကြပါတယ်။ဒါပေမဲ့လူမှုကွန်ရက်ကုမ္ပဏီတွေအနေနဲ့အစိုးရရဲ့ဝင်ရောက်ဆော့ဖတ်မှုမပါဘဲသူတို့ထံမှာတင်ပြမှုတွေကိုလွတ်လပ်စွာတိဖြတ်ကန့်သတ်မှုတွေလုပ်နိုင်တယ်လို့နိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်တဲ့အတွက်အဲ့ဒီပြည်နယ်တစ်ခုကဥပဒေတွေအခုချိန်ထိအသက်မဝင်သေးဘဲဖြစ်နေပါတယ
် breeding ground for hate speech
ကမလာဟာရီစ်ရဲ့ Democrat Party ကတော့လူမှုကွန်ရက်တွေဟာအမုန်းတရားပြောဆိုမှုတွေကိုအလွန်ကြုံခွင့်ပြုထားတယ်လို့ဆိုပြန်ပါတယ်2022ခုနှစ်ကဒီကိစ္စကိုကင်တွယ်ဖြေရှင်းဖို့ဒုသမရဟာရီစ်ကစူးစမ်းခဲ့ပူပါတယ်
Hate has become so common on the internet.
Internet ပေါ်ကအမုန်းစကားတွေဟာအသုံးများလွတ်တဲ့အတွက်သမယိုးကျပြောနေကြစကားလို့ဖြစ်လာပါတယ်။တချို့လူတွေအတွက်ဒါဟာရှောင်လွှဲလို့မရတဲ့အရာဖြစ်လာပါတယ်။
လက်ရှိအချိန်ထိတော့လူမှုကွန်ရက်တွေအနေနဲ့သူတို့ထံမှာတင်ပြမှုတွေကိုလွတ်လပ်စွာတိဖြတ်ခွင့်ရှိနေပါသေးတယ်။ဒါပေမဲ့နိုင်ငံရေးသမားအများစုနဲ့အမေရိကန်အတော်များများကတော့ဒီကိစ္စမပြည့်ပြတ်သေးဘူးလို့ယူဆနေကြပါတယ်ခင်ဗျာ
။ဆက်လက်ပြီးပြည်တွင်းဆက်ဆက်သတင်းတွေကိုကြည့်ကြအောင်ပါ။မစုံမျိုးနဲ့ငမကြီးကြီးရွာမှာလေကြောင်းကအတိုက်ခိုက်ခံရလို့တိုက်ဆုံသူရေအတွက်14ဦးထုတိုးလာတယ်လို့မြေပြင်အခြေအနေသိရှိသူတွေကပြောကြပါတယ်။စစ်တပ်ဘက်ကမြင်းကြိုင်ခရင်ကိုအကြိမ်30တဲ့မနေ့လေကြောင်းကတိုက်ခိုက်ထားပြီးအရသာ18ဦးထက်မနည်းလေတေဆုံးထားပါလေ။မြင်းရိုက်တဲ့ကအခြေအနေတွေကိုကိုသားညူကပြောပြပါမယ်
။မန္တလေးတိုင်းမြင်းကြံခရိုင်ငဇုံမြို့နယ်တွေကကကွယ်တပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ထားတဲ့ငမကြီးကြီးရွာကိုစက်တင်ဘာလ20ရက်နေ့ကစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့တေဆုံးသူရေအတွက်ဟာ14ဦးထိတိုးလာပါရယ်။လေကြောင်းကတိုက်ခိုက်ခံရတဲ့နေမှာပဲ17ဦးတေဆုံးခဲ့ပြီးတော့စက်တင်ဘာလ22ရက်နေ့မှာတော့နောက်ထပ်တေဆုံးနေတဲ့ရုပ်လောင်း3လောင်းကြည်ရော်ထဲမှာတွေ့ရှိတယ်လို့မြောင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူကိုနေဦးကပြောပါတယ်
။တင်းဆုံးကနောက်နေ့ရ3ရက်ထက်တွေ့ရပါဗျာ။အဲ22ရက်နေ့ရတွေ့ရပါ့။အလောင်းကိုတွေ့တဲ့အချိန်မှာအလောင်းကိုထုတ်ဖို့ခြုံနေမှာပါဗျာ။ဒါပေမဲ့ဟိုဘယ်နေ့က20ရက်နေ့ကဟိုပြစ်လို့တွေ့တာလား21ရက်နေ့ကပြစ်တဲ့ဟာနဲ့တွေ့တာလားဆိုတော့အတီတော့မပြုတ်နိုင်ဘူး။ဒါပေမဲ့3လောင်းထက်တွေ့တာတော့မှန်တယ်။ဒါပေမဲ့အလောင်းထုတ်ဖို့လုပ်နေတဲ့အချိန်မှာလေရင်လာတော့ကျတော့အကုန်လုံးကထားပြီးတော့ပြန်ပြေးကြရတာ။ပြန်ပြေးကြတဲ့အတိုင်းတောင်မှာအခုချိန်ကြီးကိုပြန်ကတ်လို့အဲ့ဒီရွာဘက်ကိုပြန်ကတ်လို့မရကြတော့ဘူးအခုကလေရင်ရတဲ့အခုဒီနေ့ဆိုရင်လည်းတော့ချောက်အဲ့ပုံမှာဝဲနေတယ်မနေ့ကလည်းဝဲနေတယ်ဆိုတော့အဲ့ဒီရွာကိုဘယ်သူမှပြန်မသွားရကြတော့ဘူးဒီတခြားကာကွယ်ရေးဦးပေးမဲ့ကာကွယ်ရေးအဖွဲ့တွေရောပြည်သူတွေရောတိကျဆုံးကအခုလက်ရှိတွေ့ထားတဲ့ဟာကတော့ပထမရက်ကဟိုဟာတတိယောက်ပေါ့မနေ့က3ယောက်ထက်တွေ့ရဆိုတော့14ယောက်ပေါ့ဗျာအဲ့မှာနောက်ထပ်ကတော့လေယာဉ်နဲ့တီတော့ရှားတာမျိုးတော့မလုံနိုင်သေးဘူးပေါ့ဗျာထပ်တွေ့ရင်လည်းတွေ့နိုင်သေးတဲ့အနေအထားမျိုးတော့ရှိတာပေါ့
ငမကြီးကြီးရွာပါဝင်ငဇုံမြို့နယ်တွေကကြီးရွာတွေကိုစစ်ကောင်စီကစက်တင်ဘာလ20ရက်နဲ့21ရက်နေ့တွေမှာနှစ်ရက်ဆက်တိုက်ဗုံးကြဲတိုက်ခိုက်တဲ့အတွက်ကြီးရွာ9ရွာထက်မနည်းကတောင်းနဲ့ချီတဲ့ဒေသခံတွေဘီလူရွာကိုတင်းရှောင်နေကြရပါတယ်။ငမကြီးကြီးရွာဟာစကိုင်းတိုင်းမြောင်မြို့နယ်နဲ့ငဇုံမြို့နယ်အစပ်မှာရှိတဲ့ကြီးရွာဖြစ်ပြီးတော့တိုက်ပွဲဖြစ်ပွားမှုမရှိဘဲနဲ့အခုလိုမျိုးဗုံးကြဲတိုက်ခိုက်ခံရတာဟာကာကွယ်ရေးတပ်ဖွဲ့တွေရဲ့စီးလှုပ်ရှားမှုလမ်းကြောင်းတွေကိုဟန်တားဖို့ဖြစ်နိုင်တယ်လို့ယူဆနေပါတယ်။မြင်းကြံခရိုင်အထူးစစ်စီရင်စခဲ့တဲ့ဩဂတ်စတ10ရက်နေ့ကစပြီးတော့မြင်းကြံခရိုင်ဒေသကမြို့နယ်တွေမှာစစ်ကောင်စီကအကြိမ်30ထက်မနည်းလီကြောင်းကနေဗုံးကြဲတိုက်ခိုက်ခဲ့လို့ပြည်သူ19ဦးထက်မနည်းသေဆုံးခဲ့ပြီးတော့အများစုဟာတိုက်ပွဲဖြစ်တာမရှိဘဲနဲ့တိုက်ခိုက်ခံရတာဆိုပြီးစီးရင်ကောက်ယူသူတွေကပြောပါတယ်။မြင်းကြံခရိုင်ရဲ့စစ်တပ်ဘက်ကလီကြောင်းတိုက်ခိုက်မှုအခြေအနေနဲ့ပတ်သက်လို့မြင်းကြံလူလူလှုပ်ရှားမှုကော်မတီတာဝန်ရှိသူတူကခုလိုပြောပါတယ
်။ဆော့ဒါဆော့ဝန်ကလို့ဒီလီကြောင်းဖြစ်တာတော့30နီးပါးဒီလီကြောင်းတိုက်ခိုက်မှုပြုလုပ်ခါတာရှိရပြလေကြောင်းတိုက်ခိုက်မှုအများဆုံးတိုက်ခိုက်ခံရတာတော့နထိုးကြီးမျိုးနယ်ကအများဆုံးတိုက်ခိုက်ခံရတယ်เนาะဒီမြင်းကျန်နထိုးတောင်သာငဆုံပေါ့เนาะဒီမြင်းကျန်ဒီလေမျိုးနယ်အတော်မှာဒီအရပ်သားဒီကြောင်းတိုက်ခိုက်မှုကြောင့်ဒီအရပ်သား18ဦးတေဆုံးခါတာရှိအများစုကတိုက်ပွဲဖြစ်တဲ့အချိန်မှာမဟုတ်ဘူးပေါ့เนาะတိုက်ပွဲဖြစ်တဲ့အချိန်မှာမဟုတ်ဘဲနဲ့အဲခုနဒီနားမှာဒီ PDF ရှိတယ်လို့ထင်လိုက်ထင်တာနဲ့အလင်းလင်းနဲ့ပြတာအဲလက်နဲ့ကြီးနဲ့ပြတာတွေလုပ်တာ
။ဩဂတ်စ်လ10ရက်နေ့ကစလို့နထိုးကြီးမြို့ပေါ်ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေနဲ့မြို့နီးကဒီတရုတ်ရင်နံပိုက်လိုင်းစောင့်တဲ့ကင်းစခန်းကိုကာကွယ်တပ်ဖွဲ့တွေဘက်ကတပြိုင်တည်းဝင်ရောက်တိုက်ခိုက်ပြီးတော့မြင်းကြံခရိုင်အထူးစစ်စင်ကြီးကိုစတင်ကောင်ထည်ဖောက်ခဲ့ကြတာပါ။အဲ့ဒီနောက်ပိုင်းမှာတော့တောင်သာငဇုံမြို့နယ်တို့ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေနဲ့ရဲစခန်းတွေကိုကာကွယ်တပ်ဖွဲ့တွေကတင်ပိုက်လိုက်ပြီးတော့လက်ရှိအချိန်မှာတော့နထိုးကြီးမြို့နဲ့တောင်သာမြို့တို့မှာစစ်ကောင်စီအုပ်ချုပ်ရေးယန္တရားမရှိတော့ဘဲနဲ့ဝန်ထမ်းတွေကတော့ညောင်ဦးနဲ့မြင်းကြံမြို့ပေါ်နေရာတွေကိုရွှေ့ပြောင်းထားတယ်လို့သိရပါပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ကိုတင်သွင်းနေတဲ့စစ်ကောင်စီနဲ့နိုင်ငံခြားထုတ်အရက်ဘီယာတွေပါဝင်ရင်မျိုးကုံတွေအလုံးကိုဒီလကစပြီးတင်သွင်းခွင့်မပြုတဲ့အကြောင်းအရက်ခတ်တပ်တော် AA ဘက်ကအမိန့်ထုတ်ပြန်လိုက်ပါတယ်။ဒီခိုင်ပြည်တော်ပြမရှိနေတဲ့လက်ကျန်ရေမျိုးကုံတွေကိုအမိန့်ထုတ်ပြန်တဲ့နေ့ကနေ3လအတွင်းအကုန်ကြောင်းချရမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။အေထုတ်ပြန်ချက်ပေါ်ရခိုင်ဒေသခံတွေကဘယ်လိုများမြင်ကြပါသလဲ။ရန်ကုန်လာတဲ့တရင်ကိုကိုညာဝင်းအောင်ကတင်ပြပေးပါမယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုင်းနယ်ပြည်နယ်အတော်များများမှာစစ်ကောင်စီရဲ့ထုတ်ကုံတွေကိုတပိတ်မှောက်ဆန့်ကျင်ခဲ့ကြတာပါ။ဒါပေမဲ့ရခိုင်ဒေသမှာတော့စစ်ကောင်စီထုတ်ကုံတွေကိုတင်သွင်းရောင်းချတာတွေအထူးသဖြင့်အရက်ဘီယာနဲ့ရေမျိုးကုံတွေဟာဒီကနေ့အထိရောင်းအားကောင်းနေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကိုတင်သွင်းရောင်းချကြတဲ့ပြည်မနဲ့နိုင်ငံသားတို့အရက်ဘီယာဝိုင်စတဲ့ရေမျိုးကုံမှန်သမျှကိုရခိုင်ပြည်တွင်တင်သွင်းခွင့်ပိတ်ပင်လိုက်ကြောင်း အရခတ်တော် ULAAA ရဲ့စက်တင်ဘာ19ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်လက်ရှိရခိုင်ပြည်နယ်တွင်မှာကြန့်ရှိနေသေးတဲ့ရေမျိုးကုန်တွေကိုလည်းအမိတ်ထုတ်ပြန်တဲ့နေ့ကစပြီး3လအတွင်းအကုန်ရောင်းချရမှာဖြစ်တယ်လို့ထပ်မံတင်သွင်းရောင်းချတာတွေတွေ့ရှိပါကထိရောက်စွာအရေးယူဆောင်ရွက်တောင်းမှာဖြစ်တယ်လို့ AA ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အခုလိုစစ်ကောင်စီထုတ်ကုန်တွေကိုမတင်သွင်းဖို့အရခတက်တော် AA ရဲ့ထုတ်ပြန်ချက်အပေါ်ပေါတော်ဒေသခံအမျိုးသမီးတဦးကအခုလိုမြင်ပါတယ
်အခုလိုဒီမျိုးထုတ်ပြန်တဲ့အပေါ်မှာညီမတို့အနေနဲ့ကြိုးဆိုရပေါ့နော်ဘာလို့လဲဆိုတော့ဒီရခိုင်မှာမြတ်တော်အချင်းကစစ်တဲ့ထုတ်ကုန်တို့မများရှိနေပေါ့နော်ဒီအရက်အစီအဟုတ်ပဲတခြားဒီမျိုးစီဝါတွေမိုက်ပြစင်ကဲတို့တခြားแกๆมูรู้ป่ะเนาะไอ้မျိုးအများကြီးရှိနေပေါ့ဒီဒီဆက်မှာကြတော့ဆိုတော့အဲ့လိုမျိုးကတ်တက်လိုက်တာကကြတော့ဒီစစ်တက်ကိုပို့ပြီးတော့မှအမပြာရောက်နေပေါ့เนาะလို့ဆိုဒီဆက်မှာရခိုင်ဆက်မှာဒီနေမှာဘီယာတို့အားအဲ့လိုမျိုးအရောက်ွက်တယ်ပေါ့အဲရခိုင်ဖက်ကတော့အကောအဲ့လိုမျိုး boycott လုပ်တဲ့ဘာညာအဲ့လိုမျိုးမြေအနည်းတင်နေရတော့တွေ့ပေါ့เนาะဒါပေမဲ့ဒီ meeting ရဲ့အနေထားကြတော့ပုံမှန်ရောက်အားရှိနေတဲ့အနေထားကိုတွေ့ရပေါ့เนาะဆိုတော့အခုထုတ်ပြန်လိုက်တာကြတော့ကောင်းပါလေပေါ့ဟုတ်
အာရခတ်တော်အနေနဲ့လက်ရှိမှာစစ်ကောင်စီထုတ်ကုန်တွေနဲ့ပြည်မကတင်သွင်းနေတဲ့ရေမျိုးကုန်တွေကိုဘာလို့ကန့်သတ်လိုက်တယ်ဆိုတာတိတိကျကျထုတ်ပြန်ထားတာမရှိပါဘူး။ဒါပေမဲ့လည်းအခုလိုကန့်သတ်လိုက်တာကရခိုင်ပြည်နယ်ကနေရနေတဲ့စစ်ကောင်စီရဲ့ဝင်ငွေကိုကန့်သတ်လိုက်တာဖြစ်နိုင်တယ်လို့ရခိုင်နိုင်ငံရေးလေလာသုံးသပ်သူဦးထွန်းကြည်ကပြောပါတယ
်။စစ်ကောင်စီထောက်တဲ့အကြက်တွေကိုကန့်သတ်လိုက်တယ်ဆိုတာကဒါကအများကြီးသဘာဝကျတယ်လို့ကျွန်တော်မြင်ပါတယ်ဒါလိုကန့်သတ်လိုက်ခြင်းအပြင်ဒီဒီကခံပြေကရတဲ့ဒီအရက်ဒါရတဲ့ဝင်ငွေတွေအကုန်လုံးဟိုရတန်းသွားနိုင်တယ်ဒါကကောင်းတဲ့ချက်တစ်ချက်ပေါ့ဒုတိယတစ်ချက်ကကြတော့ဒီကခံပြေအတွင်းမှာဒီအရက်ရှယ်လုပ်ငန်းတွေစနစ်တကျပေါ်လာနိုင်တယ်ပေါ့လေနော်သူတို့ဒီလိုပေါ်လာခြင်းအပြင်အဲစစ်ကောင်စီဖက်ဖို့ဒီတခြားနေရာတွေကိုပေးရမယ့်ဝင်ငွေတွေကိုခံပြေအတွင်းမှာပဲပြန်ပြီးတော့ဒီလေပတ်သွားနိုင်တဲ့ပုံစံကိုကျင်းသုံးလို့ရသွားရပေါ့လေဆိုတော့ဒါကဟိုအများကြီးတင့်တော်တယ်လို့ဟိုတော်တော်မြင်ပါတယ်ဟုတ
်ရခိုင်ပြည်နယ်ဟာမြန်မာနိုင်ငံအတွင်းဖွံ့ဖြိုးတိုးတက်မှုနောက်အကျဆုံးပြည်နယ်တစ်ခုဖြစ်တယ်လို့စက်ရုံအလုံယုံတွေလည်းမရှိတာကြောင့်ပြည်နယ်အတွက်ရေမျိုးကုန်တွေစားသုံးကုန်စီနဲ့လူသုံးကုန်ပစ္စည်းတွေကိုပြည်မကနေတဆင့်မှာယူတင်သွင်းစားသုံးနေရတာပါအေအေဘက်ကပြည်မနဲ့နိုင်ငံခြားပြည်ရေမျိုးကုန်တွေပြည်တွင်းတင်သွင်းခွင့်ကန့်သတ်လိုက်တာကြောင့်ရခိုင်ပြည်နယ်အတွင်းမှာအရက်ချက်လုပ်ငန်းတွေပေါ်လာနေတယ်လို့အလို့ကန်အခွင့်အလမ်းတွေလည်းများလာနိုင်တယ်လို့ဦးထွန်းကြည်ကသုံးသပ်ပါတယ
်။ဒီခိုင်ပြည်မှာကဒီဓနိရေပေါ့လေဓနိရေကိုဆက်တဲ့အရက်ကခိုင်မှာအဓိကထွက်ကုန်ဖြစ်တယ်။နောက်တစ်ခုကတော့ဆန်ရက်ပေါ့ဆိုတော့ဓနိရေထွက်တဲ့အရက်ကရခိုင်တပြည်နယ်လုံးအတွက်ဆိုလို့ရှိရင်ဟောပေါ့ဓနိပါလုံးရဲ့ဒီဟောတော့မတပုံလောက်ကိုတောက်လို့ရတဲ့ဟာမျိုးရှိရယ်ဆိုလို့ရှိရင်လေးလလောက်ကိုဒီဓနိရေရက်ကတောင်းလို့ရတယ်ဆိုဒီရက်ကထွက်နေပြီးသားဖြစ်တယ်ပေါ့လေဆိုတော့အခုမကြခင်မှာလဲဇနီးရပြီဖြစ်တဲ့အခါမှာအရက်ကိုပို့ပြီးတော့ထောက်ကြလိမ့်မယ်အဲနောက်တစ်ခုကတော့ဒီဆိုင်ရဲလုပ်ငန်းတွေပို့ပြီးတော့ပေါ်လာနိုင်တယ်ပေါ့လေဆိုတော့ဘာလို့ဆိုတော့ဒီပြင်မအရက်တွေမဝင်တော့ဘူးဆိုလို့ရှိရင်တော့ရက်ချက်လုပ်ငန်းတွေကမဖြစ်မနေပေါ်လာကြတော့မှာပဲ
လက်ရှိမှာတော့ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အရခတ်တော် AA တို့ကြားနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပြီးရခိုင်ပြည်နယ်ကမြို့နယ်10ခုကိုတော့AA ဘက်ကသိမ်းပိုက်ထိန်းချုပ်ထားပြီးဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ AA ထိန်းချုပ်နေမြေတွေကိုလေးချောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိနေတာကြောင့်မကြာခဏဆိုသလိုအရသာထိခိုက်သေးဆုံးမှုတွေလည်းရှိနေပါတယ်ခင်ဗျာ
မြန်မာပြည်သားတွေတန်းနဲ့ချီရှိလာတဲ့ထိုင်းနိုင်ငံမှာတချို့မြန်မာပြည်သားတွေဟာထိုင်းဥတွေထိုင်းရင်ကျင်းမှုနဲ့ဆန့်ကျင်ပြီးနေထိုင်လောက်ကရလိုက်ကြတာကြောင့်မြန်မာပြည်သားတွေနဲ့ဒေသခံတိုင်းနိုင်ငံသားတွေအကြမှာအမြင့်မကြီးလင်တာတွေလူမျိုးရေးမုန်းတီးတာတွေဖြစ်လာမလားလို့မြမရွှေပြောင်းအလို့သမားကြီးဆောင်ရနေသူတို့ကစိုးရင်လာကြပါတယ်ဒီအတွက်ဥပဒေရေးအကြံပေးလုပ်ငန်းတွေကိုလည်းလှုပ်လာကြတဲ့အကြောင်းကိုမန့်ကျင်ကျုံတွင်ကတင်ပြပါပ
ါထိုင်းနိုင်ငံမှာမြမပြည်ကနေရွှေပြောင်းနေထိုင်အလို့လုပ်ကိုင်းချသူတွေတနေ့တဲ့တနေ့များလာတဲ့အတူမြမနဲ့ဒေသခံထိုင်းတွေအကြားမြမအချင်းချင်းအကြားမလူလားအပ်တဲ့ဥပဒေနဲ့ဆန့်ကျင်တဲ့အကြောင်းအရာတွေလည်းများလာတာကြောင့်အခုလိုဥပဒေနဲ့ဆန့်ကျင်တဲ့ပြဿနာတွေကိုအကူအညီပေးနိုင်မှုအတွေ့မြမအလို့သမားအရေးလှုပ်ရှားသူတွေနဲ့ထိုင်းဒေသခံတာဝန်ရှိသူတွေပူးပေါင်းပြီး Legal Aid ဥပဒေအကြံပေးရုံးလေးတွေပါဖွင့်ပြီးကူညီလာချရပါတယ်
ကျွန်တော်ဥပဒေအကြံပေးချုံးကိုကျွန်တော်ဘန်ကောက်မှာလာဖွင့်ရတာကအဓိကကျွန်တော်တို့ရှိမှာဟိုနေ့တိုင်းလိုပဲကျွန်တော်တို့ဒီရှစ်ပြောင်းလူသမားတွေရဲ့ပြဿနာတွေကိုလာတိုင်နေကျွန်တော်တို့ဒီအလုတ်ရှင်နဲ့ပြဿနာအလုတ်ရှင်နဲ့အလုတ်သမားပြဿနာတက်တာတော့အရင်တော့ဖြစ်ခဲ့တယ်အာနာသိပြီးပေါ့2000တခုနဲ့နောက်ပိုင်းကျတော့ကျွန်တော်ကရောထေးတဲ့ migration လို့ကျွန်တော်တင်စားမှားဟာဘာလဲဆိုတော့ကျွန်တော်တို့ဒီတကယ်ကိုကျွမ်းကျင်နေကျွန်တော်တို့ဒီအလုတ်သမားတွေပါလာတယ်ဆိုလိုချင်တာကဆွတ်ပြောတဲ့ဒီပညာရေးဝန်ထမ်းတွေ၊ကျန်းမာရေးဝန်ထမ်းတွေကျွန်တော် engineer တွေတခြားကျွန်တော်တို့တကယ်ဟိုသတင်းစာဆရာတွေကျွန်တော်တို့တခြားကျွန်တော်တို့ဟိုစီးပွားရေးလုပ်ငန်းရှင်တွေအားစားပါလာတာရှိတော့တချို့ကိစ္စတွေမှာတို့ရဲ့ဒီဖိုင်းဥပဒေကနေပြီးတော့တတ်မှတ်ပြတ်ထန်းထားတဲ့ဥပဒေတွေကိုတို့ဟိုမသိတာလည်းဖြစ်နိုင်တယ်ကျွန်တော်တို့တော်တည်တာပေါ့နော်သိရသားနဲ့တမင်တက်တဲ့ဒီနိုင်ငံမှာလာပြီးတော့ဥပဒေချိုးဖောက်နေတဲ့လူတွေလည်းဖြစ်နေတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ကျွန်တော်မြန်မာနိုင်ငံသားတွေထိုင်းနိုင်ငံမှာလာပြီးတော့ဘာပဲလုပ်လို့စီးပွားရေးပဲလုပ်လို့ကျွန်တဲ့အလုတ်ကိုင်နေလုပ်ရင်းနဲ့ပဲဥပဒေရတဲ့ဆိုလျာဟိုကျွန်တော်တို့ချိုးဖောက်ခံရလို့ရှင်လဲကျွန်တော်အကြံပေးလို့ရအောင်တချို့လူတွေဆိုလဲကျွန်တော်တို့မတက်နိုင်ဘူးကျွန်တော်ထိုင်းလော့ဖိုင်နဲ့ကျွန်တော်ကချိန်ပေးမယ်ကျွန်တော်တို့မှဒီမှာဘာသာပြန်ဟိုဗော်လန်တီယာတွေလည်းရှိတယ်ထိုင်းစကားပြန်ပေါ့နော်ကျွန်တော်တစ်ဖက်ကျွန်တော်တို့ကတော့လူအဖွဲ့အစည်းကြားမှာအဆင်ပြေအောင်ရအောင်ထိုင်းနိုင်ငံရဲ့ကျွန်တော်ဌာနဆိုင်ရာတွေကိုလည်းဟိုကျွန်တော်တတ်နိုင်တဲ့လောက်ပေါ့နော်ဒါနီးမှန်လမ်းမှန်နဲ့ကျွန်တော်တို့ထိုင်းဥပဒေရဟိုပြတ်ထန်းထားတဲ့အတိုင်းကျွန်တော်တို့ဟိုပူပေါင်းဆောင်ရွက်နိုင်အောင်ကျွန်တော်တို့ဒီယုံလေးကိုကျွန်တော်တို့လောက်ရချင်းဖြစ်ပါတ
ယ်မြန်မာပြည်သားတွေထိုင်းနိုင်ငံမှာဗန်းနဲ့ချီများလာတာကြောင့်ထိုင်းအာဏာပိုင်တွေဘက်ကလည်းအလုံးလုံးကန်ခွင်းနဲ့ပတ်သက်တဲ့စီးမင်းစည်းကမ်းတွေထုတ်ပြန်လာတဲ့အတွက်မြန်မာရွှေပြောင်းအလုပ်သမားတွေအဖို့တော့အရင်ကားတွေပူပြီးနေထိုင်လုပ်ကန်ရတာတွေခက်ခဲလာနိုင်တယ်လို့ဆိုပါတယ
်ဒါကြောင့်မလို့ကျွန်တော်တို့ရဆိုရင်တော့ဟိုတလောက်ကကျွန်တော်တို့မဲဆောက်မှာလည်းဟိုလူငယ်တွေဥမာဖြစ်မွေးတဲ့လူတွေကိုနိုင်ငံသားထုတ်ပေးမယ်ဆိုလို့ဆန္ဒပြတဲ့ကိစ္စတွေကျွန်တော်ရနောင်းမှာကျွန်တော်တို့ဒီပြီးခဲ့တဲ့တစ်လနှစ်လမှာဟိုတက္ကစီသမားတွေကနေပြီးတော့ဟိုသူတို့ရဲ့အလုပ်တွေကိုလူတော့ပေါ့ဗျာကိုကကားဝယ်တဲ့လူနဲ့ပမာတွေကလည်းဒီမှာလာတဲ့ကားဝယ်တဲ့လူတွေရှိတယ်ကားပိုင်တွေတနစီ3စီးစိုက်ကယ်တွေနဲ့လိုက်ပြီးတော့စီးပွားရေးတွေလုပ်နေတယ်။နောက်အဲ့တော့ကြောင့်မလို့ပဲဒီမှာတော့မှပဲဘန်ကောက်လူနေရာမျိုးမှာတော့မှပဲဈေးလမ်းပေးမှာဈေးမရောကတော့ဆိုတဲ့ပုံစံမျိုးတွေအထိပြတ်ထားလာတယ်။ဆိုလိုချင်တာကနောက်ကျွန်တော်တို့မကြသေးခင်ပဲကျွန်တော်တို့ဖန်ငါးနေပြီးတော့အလုပ်သမားယုံကကျွန်တော်တို့ဘာသာပြန်ထားတာရှိတယ်ပျံလုံနေတော့မှပဲအထူးထူးပျံဆိုတဲ့ပုံစံနဲ့ကိုချက်တာလည်းလို့မရဘူးဥပမာဖြစ်ပျံအချမ်းလို့တဲ့ကောင်ဒီအုတ်အချောကင်တဲ့ကောင်ပျံဆရာအဲ့လောက်ထိသူတို့ကမှတ်ပုံတင်ပြီးတော့စနစ်တကျလုပ်ဖို့လုပ်ငန်းရှင်တွေကိုအကြံပေးတယ်ဒါကကျွန်တော်တို့အဲ့လိုမျိုးကျွန်တော်ဥပဒေထွက်လာပြီဆိုလို့ကျွန်တော်တစုံတရာကျွန်တော်တို့ဘာပဲပြောပြောအရေးယူဆောင်ရွက်မှုတွေရှိလာလိမ့်မယ်ဆိုတော့အဲ့ဒါရဲ့နောက်ဆက်တွဲကကျွန်တော်တို့ရှေ့ပြောင်းလို့သမားတွေကခါတိုင်းတဲ့စာလို့ရှိရင်ပို့ပြီးတော့ဟိုမလုံးချုံလို့ဖြစ်လာမယ်ခါတိုင်းတဲ့စာလို့ရှိရင်ပို့ပြီးတော့တင်းကျပ်မှုတွေဖြစ်လာမယ်ဆိုတော့သိချာတယ်ကျွန်တော်တို့စိုးရိမ်တာဒီအခုလုံနေတဲ့ကျွန်တော်တို့လူမျိုးရေးမုံဒီမှုဖက်ကိုသွားနေတဲ့လှုပ်ရှားမှုလူမျိုးတွေတွေ့နေရတယ်တချို့ရဲ့သူတို့ရဲ့လှုပ်ရှားမှုတွေတုံးတဲ့စကလုံးတွေညာကျွန်တော်တို့ဒီဥပဒေကြောင့်ရစကလုံးတွေလည်းပါတော့တာမန်ထိုင်းလူမျိုးတွေမဟုတ်ဘဲနဲ့သူတို့နောက်ကွယ်မှာပဲကိုစနစ်တကျပြင်ဆင်ပြီးတော့ဒီမြန်မာမုံဒီကြီးကိုတက်ခိုက်နေတာအထိဖြစ်လာနိုင်တယ်။အဲ့ဒါဆိုလို့ရှိရင်တော့မလူလားအပ်တဲ့ကျွန်တော်တို့အချမ်းဖက်မှုကြီးဖြစ်လာမှအထိကျွန်တော်တို့စိုးရိမ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့မြန်မာရွှေပြောင်းလူသမားတွေရောဟိုနီးအမျိုးမျိုးနဲ့ဒီဘက်မှာလာပြီးတော့စီးပွားပဲရှာရှာလာပြီးတော့ရှောင်းတာပဲဖြစ်ဖြစ်မြန်မာရွှေပြောင်းတွေနေရာတော့ဟိုတည်ချတာတော့ဒီထိုင်းနိုင်ငံကလက်ရှိပြတ်ထန်းထားတဲ့တည်ဆဲဥပဒေနဲ့အညီလောက်ကဆောင်ရွက်ဖို့လိုပါမယ်ဒါကအရေးကြီးပါတယ်နောက်တစ်ခုကသူတို့ရဲ့ဟိုဒီကျွန်တော်တို့ဒီယဉ်ကျေးမှုတလေထုံးတဲ့အနေနဲ့အညီဟိုလိုက်လောကြီးတောင်နေဖို့လည်းလိုပါလိုတယ်လို့ကျွန်တော်တို့အတတ်နိုင်ဆုံးဖြစ်နိုင်လို့ရှင်တော့ထိုင်းစကားလေးကိုတော့အတတ်နိုင်ဆုံးသင်ယူကြပါလို့ကျွန်တော်အနေနဲ့တိုက်တွန်းချင်ပါတယ်
ထိုင်းဒေသခံတွေရဲ့မြန်မာရွှေပြောင်းအလုပ်သမားတွေအပေါ်အစိုးမြင်သဘောထားတွေဖော်ပြထားတဲ့ရေးသားချက်တွေရွှေပြောင်းအလုပ်သမားဆိုင်ရာဥပဒေရေးရာနဲ့ပတ်သက်ပြီးပြုပြင်မှုတွေလုပ်ပေးဖို့ထိုင်းအစိုးရကိုတင်ပြမယ့်စာတွေလူမှုကွန်ရက်တွေမှာကြေကြေပြန့်ပြန့်ထွက်လာတာတွေကိုလည်းအခုနောက်ပိုင်းတွေ့မြင်လာကြရတာပါရှင်။ကျွန်မညညလွယ်မှာ
ဆက်လက်ပြီးတရင်အမအမစစ်စစ်ချိန်အောင်ပါတရုတ်နိုင်ငံရှင်ကျန်းဒေသမှာဝီဂန်နဲ့တခြားမွတ်စလင်တွေလူနည်းစုတွေဟာအာဏာပိုင်တွေရဲ့အခွင့်အရေးချိုးဖောက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကပြောဆိုတာမှန်မှန်ပဲရှင်ကျန်းပြည်သူတွေဟာပျော်ပျော်ရွှင်ရွှင်ချမ်းချမ်းသာသာရှိနေကြပါတယ်လို့တရုတ်ဆိုရကဆိုပါတယ်စုံစမ်းတွေ့ရှိချက်တွေအရအခြေအနေကဘယ်လိုများရှိနေပါသလဲအချက်လက်ခြေခံပြီးမှန်မှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ပုံပြရုပ်သံကိုတင်ဆက်လိုက်ပါတယ်
တရုတ်နိုင်ငံမှာအစိုးရကဝီဂါရီနဲ့တခြားမွတ်စလင်လူနည်းစုတွေကိုဆက်ဆံမှုကလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေပေါ်ဝင်နေနိုင်လို့အပြည့်အဝဆောင်ရမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးအကြီးအကဲ ဖော်ကတ်ကမ်မန်တိုင်းတုံးတော်ပါရီကုလသမဂ္ဂတောင်းဆိုချက်ကိုတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရရင်ကျန်းကတုံ့ပြန်ရမှာတော့ရှန်ကျန်းဒေသမှာပြည်သူတွေဟာပျော်ရွှင်မှုနဲ့ကြွယ်ဝမှုတွေကိုတမိုင်းဝင်နေထိုင်သူတွေဟာပျော်ရွှင်စရာဘွားကိုပိုင်ဆိုင်ထားပါရီပိုကောင်းမှုနဲ့ဘဝအခြေအနေရဖို့တိုင်းမျိုးနွယ်အားလုံးကလူတွေအတူတကွလှုပ်ဆောင်နေကြတာတမိုင်းမှာအကောင်းဆုံးအခြေအနေပါလို့ပြောသွ
Yaga dollar than Tang Mang Yazwa, Yinni Mio Nebu, Siwaye Pumbu Muye, Mount Arp in a low sound Nizima, the Pamale Luhui, Topa Murugo, Drape your Lonely Awa. Since we got near the town Muslim Lune Zurigo, Sulai Pula, Jin Tatara, a dear Adama, Dazo Piakina, they sent him back, laying Jampe, Adama Alokai. ပါလာရေးဖိနေတာနဲ့ရင်းစင်းမှုကွယ်ပြအောင်တရုတ်အာဏာပိုင်တွေကနီလန်းပေါင်းစုံအသုံးပြုနေတာအထောက်ထားရင်းနဲ့တွေ့ရပါတယ်တရုတ်အစိုးရကရှင်ကျန်းမှာထိန်းသိမ်းရေးစခန်းအမြောက်များတည်ဆောက်ထားပြီးတော့လူတစ်သက်မှ၈တန်းလောက်ကိုဖမ်းထားပြီးတော့အတင်းအလုပ်စေခိုင်းမှုနိုင်စက်ညင်ပန်းမှုနဲ့တခြားအခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်နေတာပါအဲဒီစခန်းတွေကိုပိတ်လိုက်ပါပြီလို့တရုတ်ကပြောထားပေမဲ့အန ငံကသတင်းဌာနတွေအဲ့ဒီဒေတာသွားလို့မရအောင်တားထားပြီးတော့အဲ့ကအခွင့်အရေးချိုးဖောက်မှုတွေကြောင့်ထုတ်ဖော်ပြောဆိုရဲပြည်ပရဝီကရေးလှုပ်ရှားသူတွေရဲ့ဆွေမျိုးတွေပတ်သက်နေတဲ့သူတွေကိုဖမ်းဆီးထောင်ချတာတွေလှုပ်ဆောင်နေပါတယ်ရှင်VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်တဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။အခုတော့ပတ်စဉ်အစီအစဉ်တွေစပါတော့မယ်။စီးပွားရေးအကြောင်းမပြောမီအင်တာဗျူးနဲ့စကြပါတယ်။MNDAA ကိုခန့်တပ်ဖွဲ့ကတရုတ်အလို့တိုင်းမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်တော်လိုင်းအင်အားစုတွေနဲ့ခက်ခင်းခင်းနေမဲ့သဘောပြောပေမဲ့လက်တွေမှာလုံးဝဆက်သွယ်ဖြတ်တောက်ဖို့ကမဖြစ်နိုင်ဘူးလို့နိုင်ငံတကာသုတေသီတူကတုံ့သက်လိုက်ပါတယ်။နိုင်ငံတကာပဋိပက္ခလေ့လာရေးဖွဲ့ ICG ရဲ့မြန်မာရေးအကြီးတန်းအတိုင်ပင်ခံ Thomas Keane ကိုကိုညညာရေးကဆက်သွယ်မေးမြန်းထားပါတယ်။
MNDAA recent statement clearly distanced itself from the
MNDAA ကိုကန်တပ်ဖွဲ့ကအဓိကတော်လိုင်းအင်အားစုဖြစ်တဲ့ဂျာကလာမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ခက်ခင်းခင်းနေတဲ့သဘောပြောလာတာတွေ့ရပါလေဒီသဘောကိုပြီးခဲ့တဲ့သတင်းပတ်တွေကလေးကလည်းကြီးညာချက်ထုတ်တာတစ်ခုရှိခဲ့ပါတယ်ဒါပေမဲ့အဲ့ဒါကိုဖြုတ်ချပြီးအခုကျပြန်တင်လာတာပါဒီလို MNDAA က NUG နဲ့ခက်ခော်ခွာရပ်မဲ့သဘောပါဝင်လက်ရှိအခြေအနေပေါ်တော့ဘယ်လိုရှုမြင်သုံးသပ်ပါလဲညာ
The statement from the MNDAA reflects the pressure it's under from China not to associate too closely with the NUG and
MNDAA
Kukan
Tepwe Token Cheka Myuda Nyinyu Isuya NUG ne Iduka Goye de PDF ne tte pi lo Minika da mchi de chin ne Tyo Nengai ne Phia o Chin ne si ba NUG ne tu ma me PDF de tu thain chaw mu lo ka PDF de ga naw dai chaw daw daw kan pyu ni de so le a myin myo Tyo si ma shi ni la wo
ไทยมาปะละบ่เว้ยเดี๋ยวดรกอเอ็มเอ็นดีเอดามบ่ยောက်ไปไปเผ่ซุแอนด์ยูจีเนี่ยบีดีเอสตัดเผ่ดิเนี่ยผู้บ้องส่งเนี่ยตามิวไม่เลิกยามเลยอนิยามเนี่ยกั้นตัดเช่นเราเทมาเลยถ้าจังเดี๋ยวก็ตัวอ๋อซะละมุมอ๋อมาสิเดไทยซะเลยได้กันช่วยดิโนไดจอดๆนอกกันปิ้วตาเลยตรุอยู่ซะตาเลยสู้เผ่ดิเนี่ยสะสั่นอีเผ่ดอกผู้ปิ้วตาผู้
With these perceived Western backed entities in Myanmar.
Now that the MNDA has captured,
you know, we can look at objectives in different ways.
Because
then there's a risk of a potential counterattack.
Yes, so let's talk about the regime side. Okay, you know, sit down to your back with the chat, Giyama. MNDA, Dio Gunine, PKSA, the woman of Piola, who stick up a little dump, Yanga. General Suluraga, Lashulu, Truya, Dika, Magan, and you, Shimio, and Sitana, Jujit Kulongo, MNDA, the Tema, Shini, Vida Chima, PKSA, sit up a little, more Tamle, the Lu Chinimuma, Sitaka, Sister Sunibu, the Gayo, Lampren Tamil, you saw like that.
Find it very hard to envisage.
လာရှိုမျိုးထီထီရောက်ပြန်လဲထိန်းချုပ်နိုင်မယ်လို့မြင်နေတဲ့မြန်မာစစ်တပ်အတွက်တော့လက်ရှိအချိန်မှာစစ်တပ်ညီနိုင်ရေးလုပ်ဖို့ကတော်တော်ခက်ပါတယ်စစ်တပ်ဘက်ကအမြင်ကတော့ရှမ်းပြည်မြောက်ပိုင်းကဆုံးရှုံးတွေကရှားယူပဲလို့သူတို့ကခံယူထားပါတယ်သူတို့ရဲ့မျှော်လင့်ချက်ကဒီနယ်မြေတွေကိုပြန်လဲသိမ်းပိုက်ဖို့တရားပေါ်ကြိုးစားမှာပါရှမ်းပြည်မြောက်ပိုင်းမှာနေဖို့ပါဦးရခိုင်မာရောပဲသူတို ံပြဿနာကအပြည့်ခက်ရဲ့စည်းရုံးလက်မခံနိုင်တဲ့စုဖွဲ့တွေကြားမှာအပြည့်ရဖို့ကိုတရုတ်ကတွန်းအားပေးနေတာပါကျွန်တော်ပြောခဲ့လို့ပဲတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကစစ်တပ်ကိုအားနည်းနေအောင်လုပ်ထားဖို့လိုပါတယ
် Yes sir let me go back to the Beijing influence ဟုတ်ကဲ့ဒါဆိုတရုတ်ရဲ့ဩစာဆဲရမှုအကြောင်းတစ်ချက်ပြန်သွားကြပါမယ် MDA ရဲ့ပြောဆိုချက်ကိုကြည့်ရင်သူတို့က NUG နဲ့လက်တွဲလှုပ်ဆောင်မှာမဟုတ်ဘူးလို့ပြောတာအပြင်မှာတရုတ်နိုင်ငံကိုစန့်ကျင်တဲ့ဘဲအဖွဲ့မျိုးနဲ့မှမဟာမိတ်ဖွဲ့မှာမဟုတ်ဘူးဆိုရင်ပြည်ပသက်သာပြောပါတယ်ဒါကိုအထူးတလဲကိုကြီးညာချက်မှာဖော်ပြပါတယ်ဆိုတော့ MDA အပါအဝင်တိုင်းသားလက်နက်ကိုင်အဖွဲ့တွေပေါ်တရုတ်နိုင်ငံကဘလောက်ထိဩစာကြီးမားနေရလို့ထင်ပါလဲဗျာ
China has a large amount of influence.
ပြောစားတော့ကြီးပါတယ်ထင်းချုံနိုင်စွမ်းရှိပါတယ်။ဒါပေမဲ့သူတို့ကိုပြေဝါမထင်းချုံနိုင်ပါဘူး။အာနာသိန်းစကလေးကဒါကိုကျွန်တော်တို့တွေ့မြင်ခဲ့ပါတယ်။ဒီအဖွဲ့လေးနဲ့ဒေါ်လာအင်အားစုတွေကြားကထိတွေ့ဆက်ဆံမှုတွေကအစောပိုင်းကာလ2021-2022ခုနှစ်တွေကရှိခဲ့ပြီးမဲ့ရှုပ်ဝဲထားပါတယ်။တရုတ်ကစိုးရိမ်မှာကိုတည်လို့2029ဆစ်စီမတိုင်ခင်အစောပိုင်းကလေးကရှိနေတဲ့ဆက်သွယ်မှုတွေကိုဖုံးကွယ်ပြီးတော့နှုတ်ဆက်နေခဲ့တယ်။ဒီလိုဩဇာရှိပြီးမဲ့ဒီဖွဲ့တွေပေါ်မှာဂျုံလုံးကြီးပြည့်ဝထင်းချုံနေတယ်ဆိုတာမျိုးတော့မဟုတ်ပါဘူး။သူတို့တရုတ်ကျူးဆွဲရအောင်ကနေတဲ့ရုပ်သေးရုပ် proxy တွေတော့မဟုတ်ပါဘူး။ဆိုတော့ဒီဖွဲ့တွေပြောတာကိုကျွန်တော်တို့အလေးထားပြီးပြန်ကြည့်နေပါလေ။အခုကိစ္စမှာလည်း MNDA ရဲ့ထုတ်ပြန်ချက်ကသူတို့ပြောတဲ့အလို့မကန့်ညီတာမျိုးလည်းဖြစ်နိုင်ပါလေ။အဖြစ်မနေတရုတ်စိတ်ကျဉ်းအောင်ပြောဆိုရတာမျိုးဖြစ်နိုင်ပါလေ။ဒါပေမဲ့ဒီဖက်မှာလည်းသူတို့ကသူတို့ရဲ့ကိုယ်ပိုင်မာဗျူဟာဂျိုးစီဝါနဲ့ကန့်ညီမယ့်အရာတွေကိုလုပ်နိုင်ပါလေ။ဒါကြောင့် MNDA နဲ့ဒေါ်လာရေးတဖွဲ့တွေကြားအတိုင်းအတာတစ်ခုထိပူးပေါင်းဆောင်ရွက်မှုတွေဆက်လုပ်ဖို့ညှော်လင့်နိုင်မယ်လို့ကျွန်တော်ထင်ပါတယ်အခုထုတ်ပြန်ချက်အတိုင်းလုံးဝကြီးဆက်သွယ်ဖြတ်တော့တာမျိုးဖြစ်လာမယ်လို့ယုံကြည်နိုင်မှုကဖြစ်ပါတယ
် I clean cut you know as the statement suggests
Yes let me focus on the Beijing's point of view ဟုတ်ကဲ့ဒါဆိုရင် Beijing ဘက်ကစဉ်းစားပုံကိုတစ်ချက်ဆွေးနွေးကြပါတယ်မြန်မာနိုင်ငံရဲ့စီးအခင်းကျင်းပေါ်လွှမ်းမိုးနိုင်နေတာကိုဆက်လက်ထိန်းထားနိုင်ဖို့အတွက်တရုတ်နိုင်ငံကမြန်မာပြည်ခါမှာသူလဲထင်းထင်းသိမ်းသိမ်းလုပ်နိုင်တဲ့အနေအထားမျိုးမှာဆက်ရှိစေခြင်းနဲ့ဒူဝါမြောက်အကျိုးစီးပွားရှိနိုင်ကြောင်းလေ့လာသူတို့ချို့ကထောက်ပြကြတာရှိပါတယ်
any poma tomyet minga blu shim le ya.
I think China's view on the conflict is constantly evolving based on the events inside the country, right? We've seen it go through different phases since 2021.
Yeah, my final question is how realistic?
Okay,
that's why now so many more in the morning and manga.
I think it is difficult. They've already tried once, right? Haiganing agreement, and it didn't work. And that's what we're seeing, I think.
VOA အစီအစဉ်တွေကို Radio Yumin တန်ကြားလို့ပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်။ဝန်ကြီးညာရေးမြန်မာခဲ့တဲ့အစီအစဉ်ပြီးတဲ့နောက်မှာတော့အခုလူမှုရှုခင်းကိုမကြည့်မီစီးပွားရေးကိုကြည့်ကြအောင်ပါ။ကဘာတဝအာလူကျော်ထုတ်လို့ရမှာအများစုကပြန်တဲ့အသုံးမပြုနိုင်တဲ့ပလတ်စတစ်တွေနဲ့ထုတ်ပိုးကြတာကြောင့်အိတ်ခွန်တွေကအမိုက်ပုံမှာပဲအဆုံးသတ်ရပါတယ်။ဒါပေမဲ့ဂျီတိန်ကလုပ်ငန်းတစ်ခုကတော့သဘောပုံဝင်ကျင်ရဲ့လိုက်ပြောညီထွေဖြစ်စေမဲ့ထုတ်လို့နည်းနဲ့ထုတ်လို့သားပါတယ်။ AB သတင်းဆောင်ပါကိုဒီတတပတ်စီးပွားရေးအစီအစဉ်ဖြစ်မတ်သိန်ကြီးထိုက်ကတင်ပြထားပါတယ်။
ကဘာပေါ်မှာလူကြိုက်အများဆုံးသရေစာတစ်ခုဖြစ်တဲ့အာလူကျော်ဈေးကွက်ဟာဆိုရင်ပြီးခဲ့တဲ့2023ခုနှစ်ကဒေါ်လာ 34.3 ဘီလီယံတန်ဖိုးရှိခဲ့ကြောင်း IMERC Group သုတေသနဌာနကဖော်ပြပါတယ်ကဘာနေရာတိုင်းမှာတွေ့နိုင်တဲ့အာလူကျော်ဒုတ်တွေကိုပုံမှန်အားဖြင့်တော့ပြန်မသုံးနိုင်တဲ့ပလတ်စတစ်ကိုသုံးကြတာဖြစ်ပြီးဒီပလတ်စတစ်တွေဆွေးမြေ့ဖို့နှစ်ပေါင်း80လောက်အချိန်ယူရပါတယ်ဒါပေမဲ့လည်း Britain က Two Farmers အာလူကျော်လုပ်ငန်းကထုတ်လုပ်သူတွေကတော့အပြေရှာတွေ့ပြီလို့ပြောပါတယ်။ဒီအာလူကျော်ဒုတ်တွေကတခြားအာလူကျော်ဒုတ်အိတ်တွေနဲ့အမြင်တူပေမဲ့ဒီအိတ်တွေကသတင်းပတ်26ခုလောက်အတွင်းမှာလုံးဝဆွေးမြေ့သွားပါတယ်။ Two Farmers ရဲ့တွဲဖက်တည်ထောင်သူလေသမားရှောင်းမေစင်ကအခုလို့ပြောပါတယ်။
This is 100% cellulose film.
ဒီပင်ကပစ္စည်းတွေကိုတရားရဂိုင်းလုံးသုံးထားတဲ့ပစ္စည်းပါ။ကျွန်တော်တို့တည်တဲ့လောက်တော့အပြည့်အဝဆွေးမြေ့သွားတာဒီပစ္စည်းတစ်ခုပဲရှိပါတယ်ဒီပစ္စည်းကိုတည်ထွင်ဖို့၄နှစ်အချိန်ယူရပြီးတော့အခုကတတိယမျိုးဆက်ဖြစ်ပါတယ်တက်တန်းပိုကြကြခံနိုင်မဲ့စတုဒ္ဒမျိုးဆက်ရရှိလာဖို့ကျွန်တော်တို့ကြိုးစားနေပါတယ
်ပိုပြီးရေရှည်တည်တဲ့နဲ့စားတောက်ကုံထုတ်လုပ်မှုပုံစံမျိုးကိုဥတည်နိုင်ဖို့အတွက်လုပ်ငန်းကြီးကဆောင်ရွက်နေတဲ့အထက်မှာလုံးဝဆွေးမြေ့သွားစီမဲ့အာလူကျော်အိတ်ခွန်ထုတ်လုပ်မှုကတစ်ခုအပါအဝင်ဖြစ်ပါတယ်ဒီစီမံချက်ပန်တိုင်ပြည့်မီရဲ့အတွက်လုပ်ငန်းရဲ့အာလူကျော်ထုတ်လုပ်မှုမှာဆိုရင်အစအဆုံးကိုယ်တိုင်လုပ်ပါတယ်
အာလူးကိုကိုယ်တိုင်စိုက်ပျိုးသူးလောင်းကျော်လှော်ပြီးထုတ်ပိုးမှုအထိအစအဆုံးလှုပ်ဆောင်တာဟာဆိုရင်လယ်သမားတွေကိုယ်တိုင်အဆင့်တိုင်းကိုထိန်းချုပ်လုပ်ကင်လှနိုင်စေပါတယ်။အာလူးအမျိုးအစားစုံကိုကိုယ်တိုင်စိုက်ပျိုးတဲ့စိုက်ကွင်းတွေလည်းရှိပါတယ်။စိုက်ကွင်းတစ်ခုတည်းကနေပဲအာလူးတန်ချိန်900လောက်ထွက်ပါတယ်။အာလူးတွေတူးဖော်ပြီးပြီဆိုရင်တော့အဲ့ဒီစိုက်ကွင်းတွေထဲမှာရှိတဲ့အာလူးသန့်စင်စက်ရုံစီကိုနောက်တွဲရှင်တွေနဲ့ပို့ပါတယ်။Two farmers လုပ်ငန်းရဲ့တွဲဖက်တည်ထောင်သူ Mark Green ကတော့ကိုယ်တိုင်စိုက်အာလူးကနေအာလူးကြော်ထုတ်လုပ်လုပ်ခဲ့တဲ့ဒုတိယမျိုးဆက်လယ်သမားတူဖြစ်ပါတယ
် We're growing lots of crops on our farm but
ကျွန်တော်စိုက်ကွင်းမှာသီးနှံမျိုးစုံစိုက်ပါတယ်အာလူးမူယောမုံလာဥနီစွိုင်းအင်ထုတ်သီးနှံတွေပါစိုက်ပါတယ်ကျွန်တော်တို့အနေနဲ့ဒီသီးနှံတွေကိုအာသွန်ခွန်စိုက်စိုက်ပျိုးပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ရဲ့စိုက်ပျိုးရေးလုပ်ငန်းမှာတဝါဝပန်ဝင်းကျင်တဲ့လိုင်းလျောညီတွေဖြစ်ပြီးရေရှည်တည်တံ့စေလိုပါတယ်ဒါကြောင့်လဲ2000ပြည့်နှစ်များအစောပိုင်းကတည်းကကျွန်တော်တို့မြေစီလွှာနဲ့ကျွန်တော်တို့သီးနှံစိုက်ပျိုးမှုကိုစမ်းစစ်ခဲ့ပါတယ်
စိုက်ကွင်းကနေတည်လာတဲ့အာလူးတွေကိုတော့ဆက်တွေနဲ့တန့်စင်ပါတယ်။တန့်စင်ပြီးသွားတဲ့အာလူးတွေကိုအစင်သင့်သုံးနိုင်ဖို့အေးကန်းကြယ်ကြီးထဲမှာသုလောင်ထားလိုက်ပါတယ်။စိုက်ကွင်းကြီးထဲမှာတော့စိုက်ပျိုးထုတ်လုပ်မှုကနေစွန့်ပစ်ပစ္စည်းတွေကိုခြေဖြတ်တဲ့ဆက်ယုံတွေရှိပြီးစိုက်ကွင်းအတွက်မြေဩစာရသလိုစိုက်ကွင်းအသုံးအတွက်လျှက်စင်မီလည်းရရှိပါတယ်။မိုက်ဂရင်းကအခုလိုဆက်ပြီးပြောပါတယ
် Any waste that we produce on the farm come here.
စိုက်ပျိုးထုတ်လုပ်မှုကနေထွက်လာတဲ့စွန့်ပစ်ပစ္စည်းအားလုံးကဒီကိုရောက်လာပါတယ်။ကျောင်းစိုက်ခင်းကနေထွက်တဲ့စွန့်ပစ်ပစ္စည်းတွေ၊ကြက်မွေးမြူရေးကနေထွက်တဲ့ကြက်ချီးတွေကိုလည်းကျွန်တော်တို့ယူပါတယ်။တစ်သီးစိုက်ခင်းကနေသီးနှံအခွန်တွေလည်းရပါတယ်။စိုက်ခင်းတွေကမြက်တွေလည်းရပါတယ်။အဲ့ဒါတွေအားလုံးကိုဒီမှာစုပုံပါတယ်
။ကျောင်းစိုက်ခင်းကထွက်တဲ့ပြောင်းဆန်ကိုလည်းအဲ့ဒီဆက်ထဲမှာပဲချိတ်ခွဲပြီးအခင်းထဲမှာမွေးထားတဲ့ကြက်တွေကိုကျွေးပါတယ်။ချိတ်ခွဲဆက်ယုံကနေချိတ်ခွဲဘတ်တွေရောအရည်တွေရောထွက်ပါတယ်အဲ့ဒီနှစ်မျိုးစလုံးကိုတော့စိုက်ပျိုးမွေးမြူရေး channel မှာစိုက်ခင်းတွေမှာမြေဩစာအဖြစ်ပြန်ပြီးတော့သုံးပါတယ် Two farmers ရဲ့ပူရတီထောင်သူ Matt Green ကအခုလိုပြောပါတယ်
In there is lots of microorganisms that break down.
ဆွန်ပစ်ပစ္စည်းအားလုံးကိုခြေပြတ်ပြီးမီသိန်းတန်းငွေထုတ်လုပ်ပါတယ်။အဲ့ဒီမီသိန်းတန်းငွေနဲ့အင်ဂျင်ကိုလက်ပတ်စစ်ပြီးဖျက်စစ်ထုတ်ပြီးအဲ့ဒီဓာတ်အားကိုကျွန်တော်တို့စိုက်ပျိုးမွေးမြူရေးလုပ်ငန်းမှာအသုံးပြုပါတယ်။ပင်မဓာတ်အားလိုင်းကိုမသုံးပါဘူး
။စိုက်ပျိုးမွေးမြူရေးလုပ်ငန်းဝန်ကြီးတဲ့ကစားတောက်ကုန်ထုတ်ဆက်ယုံမှာအာလူးကြော်ကိုကြော်လော်ထုတ်လုပ်တာမှလည်းဆွန်ပစ်ပစ္စည်းခြေဖြက်ယုံကထွက်တဲ့လျှက်စစ်နဲ့လက်ပတ်ပါတယ်။အလူတွေကိုလှိဖြတ်ပြီးအကျော်ဆက်ကြီးတဲ့ကိုထည့်ကျော်ပါတယ်ဒီနောက်မှာတော့အရသာထည့်ပြီးတော့ထုတ်ပိုးပါတယ် Two farmers ကထုတ်လုပ်တဲ့အလူကျော်ဒုတ်တွေကိုတော့ဗြိတိန်နဲ့ဥရောပတလွှာကစိုင်တွေကိုဖြန့်ဖြူးရောင်းချပါတယ် Louis Petway ကတော့ရာသီဥတုဆိုင်ရာမဟာဗျူဟာတွေချမှတ်နိုင်ရည်အတွက်ကွန်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းကြီးတွေနဲ့ညှိနှိုင်းပေါက်ဆက်အလုပ်လုပ်တဲ့ဗြိတိန်ရဲ့အကြီးဆုံးစီးပွားရေးကွန်ရက်ကိုလက်ပတ်သူဖြစ်ပါတယ်Two farmers လို့ရည်ရွယ်ချက်ရှိတဲ့ကုမ္ပဏီတွေဟာဆိုရင်ဗြိတိန်နိုင်ငံတွင်ရေရှည်တည်တံ့တဲ့စားနပ်ရိက္ခာထုတ်လုပ်မှုအနာဂတ်အတွက်အကောင်းမြင်မျှော်လင့်ချက်သစ်တွေတစ်ဖန်ပြန်လည်ထွက်ပေါ်လာစေတယ်လို့သူကပြောပါတယ်
။ The food industry has had such a difficult time over the last 4 years.
စားတောက်ကုန်ထုတ်လုပ်ငန်းဟာပြီးခဲ့တဲ့၄နှစ်တာအတွင်းအခက်အခဲရှိခဲ့ပါတယ်။ကပ်ဘေးရောဂါဖြစ်ခဲ့သလိုယူကရိန်းစစ်ပွဲလည်းရှိခဲ့ပါတယ်။ကုန်ကျပစ္စည်းကုန်ကျစရိတ်မှာလည်းငွေကြေးဖောင်းပွားမှုကအကြီးအကျယ်ဖြစ်ခဲ့ပါတယ်။ရာသီဥတုအရေးနဲ့လိုက်လျောညီထွေဖြစ်စေတဲ့ဘက်ကိုစီးပွားရေးလုပ်ငန်းတွေအသွင်ပြောင်းဥတည်လာတဲ့ကိစ္စမှာလည်းကုန်ကျစရိတ်ကိစ္စကအဓိကမောင်းနှင်အားတစ်ရပ်ဖြစ်တယ်လို့ယူဆပါတယ်
။အခုချိန်မှာတော့ရေရှည်တည်တံ့ခိုင်မြဲရေးကိုဦးစားပြီးလှုပ်ရှားမှုကရော့ချနေပေမဲ့လည်းရေရှည်တည်တံ့ခိုင်မြဲရေးကိုဦးစားပြီးလှုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့တော့ရှေ့လာမယ့်နှစ်တွေမှာရှင်းပြိုင်လာနိုင်မယ်လို့လည်းသူကပြောပါတယ်ရှင်။
မတ်တင်ထားရဲ့စီးပွားရေးအစီအစဉ်မှာအခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချင်ပါတယ်။ကိုဖြစ်ချင်တဲ့ရည်မှန်းချက်တိုင်းအောင်မြင်ရမယ်ဆိုတဲ့စိတ်ထားနဲ့ကြိုးစားမှုကအရေးကြီးပါတယ်လို့ကိုအော်ဒီဗယ်ကဆိုပါတယ်။ပူးကစားနီးချန်ပီယံလည်းဖြစ်လစ်ဂီတာသမားလည်းဖြစ်တဲ့အော်ဒီဗယ်ကိုပိုင်းဖြတ်ချက်အကြောင်းမတ်ဆုမျက်မှောင်ကမင်းများတင်ပြထားပါတယ
်။ကိုဝါသနာပါရာကိုစိတ်နှစ်ပြီးလုပ်ရင်အောင်မြင်မှာသေးကြတယ်လို့ပိုးကစားနီးမှာကမ္ဘာချန်ပီယံတိုင်ပွဲဝင်အဆင့်ထိရောက်နေတဲ့ကိုအော်လီဗာကပြောပါတယ်။ အမေရိကန်ပြည်ထောင်စု Maryland ပြည်နယ်မှာနေတဲ့ကိုအော်လီဗာဟာမြန်မာပြည်သူတွေအတွက်ရန်ပုံငွေရှာတဲ့ခီတပွဲတွေမှာလည်း lead guitar သမားဖြစ်နေပါဝင်တိုက်ခတ်နေသူဖြစ်ပါတယ်ခီတပွဲတွေတစ်ဖက်နဲ့ဒီဘူးကစားနည်းကိုစကစားပြီးတစ်နှစ်ခွဲအတွင်းမှာပဲကျွမ်းကျင်အဆင်ရပါတယ် lead guitar သမား Bull Champion ကိုအော်လီဗာနဲ့မေးမြန်းထားပါတယ်ရှင်
အာမထင်မှပဲကစားဖြစ်တာပါကျွန်တော်ကဟိုကြောင်းမှာတော့ဒီ UMD မှာတော့ပူလ်ဟောရှိတယ်လေအဲ့မှာဝါဒနာရဲ့အပြင်းပြေကစားတယ်နောက်တော့ကြောင်းပြီးတော့တငယ်ချင်းတယောက်ကဟိုဒီ APA League ကို join ပါလားဆိုပြီးတော့လာကန်းလန်းတာပေါ့လေသူတို့အတင်းထဲကိုလာကစားပါလားဆိုပြီးလာကန်းလန်းတာ APA ဆိုတော့ American Pool Association ပေါ့ဒီအမေရိကမှာအကြီးဆုံး League ပေါ့နော်ဒီ Pool နဲ့ပတ်သက်ပြီးတော့ဆိုတော့အဲ့မှာကျွန်တော်စကစားတော့section ပထမ section တစ်ခုနှစ်ခုတော့တိတ်ဟိုမောင်မြင်ဘူးပေါ့နော်တော့နောက်ပိုင်းကျတော့ချန်ပီယံတွေဒီဒေတာအတွင်းမှာချန်ပီယံတွေဆက်တိုက်ဖြစ်တယ်ကမ္ဘာချန်ပီယံရှစ် World Championship Vegas မှာပြိုင်မဲ့ပွဲအတွက်ကို Vegas Qualifier Round မှာကျွန်တော်တို့အဲ့လိုပဲထပ်ဟိုနှစ်ပွဲသုံးပွဲလောက်ထပ်ပြီးတော့နိုင်တော့မှကျွန်တော်တို့ Vegas ကိုသွားရတာပေါ့နော် World Championship ကိုသွားရတာတူချင်းအနေနဲ့တော့ကျွန်တော်တို့ skill level တတ်မှတ်ချက်ကအဆာသာရှိတယ်ပေါ့ဟိုဟာဟို2ကနေ70ရှိတယ်8 ball မှာ9 ball မှာကျတော့2ကနေ90ရှိတယ်ကျွန်တော်ကဟို8 ball မှာဆိုရင် skill level 6ရှိတယ်ဒါပေမဲ့ဟိုမကြခင် 7 ဖြစ်တော့မယ်ဟိုအမြင့်ဆုံး level ပေါ့နော်ဟို9 ball မှာဆိုရင် 7 ပေါ့လက်ရှိကျွန်တော် yeah skill level ကျွန်တော်အတင်းတင်းမှာသူက skill levelplayer တွေအစအစရှိတယ်အကုန်လုံးတော့ဒီနာတနစ်ခွဲအတွင်းမှာကျွန်တော် 3 ကနေစတာအခု level 6 70 ဖြစ်လာ
ဆိုတော့ခုနဟို go oliver ပြောသလိုပဲဒီ pool ကိုဟိုလွန်ခဲ့တဲ့တနစ်ခွဲလောက်ကမှအပျော်ရမ်းစကစားတာပေါ့လေဆိုတော့နည်းနည်းချီဟိုကစားလာတာမျိုးမဟုတ်ဘဲねအခုလိုမျိုးဒီကမ္ဘာ champion ပြိုင်ပွဲဝင်နိုင်တဲ့အဆင့်အထိရောက်အောင်ကဘယ်လိုမျိုးလင်းချင်ပြီးတော့အောင်မြင်လာခဲ့တာလဲဆိုတော့လည်းရှင်းပြပါရှင
့်အဓိကဝါဒနာပေါ့နော်ဝါဒနာနဲ့ passion နှမျိုးရှိတာပေါ့ဘာပဲဖြစ်ဖြစ်ဟိုကိုလုံးတဲ့လုံးတစ်ခုမှာစိတ်နဲ့ပြီးတော့လုံးမယ်ဆိုရင်ကိုရဲ့ခံယူချက်ပဲလीကိုဘာပဲလုံးလို့အလဲပဲတစ်ခုရအောင်လုံးမယ်ဆိုတဲ့ခံယူချက်နဲ့ကျွန်တော်လုံးတာပေါ့နော်ဒီအားကစားမှမဟုတ်ပါဘူးဘယ်ပညာရေးပဲဖြစ်ဖြစ် music ပဲဖြစ်ကိုဘယ်ကိုဝါဒနာစိတ်ပါတဲ့ဘယ်နယ်ပယ်မှာမဆိုကိုလုံးရင်တော့တောင်းတောင်းနဲ့မလို့ဟိုစိတ်ပါလဲပါလို့မယ်တော့ level အတိုင်းတာတခုထိလုံးမယ်ဆိုတော့ခံယူချက်နဲ့လုံးလို့ဒီစင့်ထိဖြစ်လာတယ်လို့ပဲကျွန်တော်ခံယူထားတယ
်ဆိုတော့ပြောရမယ်ဆိုရင်တော့တနည်းကြရင်တော့ဒီပိုးကစားနေမှာကမ္ဘာချန်ပီယံဖြစ်ရမယ်ဆိုတော့ကြီးရဲ့ချက်မျိုးအထိထားပြီးတော့မှစူးစမ်းလာခဲ့တာပေါ့
ဟုတ်ကဲ့ကျွန်တော်စကစားပြီဆိုကြတဲ့ကျွန်တော်တို့ရဲ့ ultimate goal ပေါ့နော် ultimate goal ကဘာလဲပေါ့နော်ဘာအတွက်ကစားရလဲဆိုတော့ဟိုရည်မှန်းချက်တော့ရှိတယ်လေကျွန်တော်တို့ဒီ APA League မှာကစားရင်ကျွန်တော်တို့အားလုံးရဲ့ရည်ရွယ်ချက်က Vegas မှာနောက်ဆုံး World Championship ထိပါခြင်းနဲ့ကစားခြင်းနဲ့ World Championship Final တွေမှာကစားခြင်းနဲ့ဆိုတော့ဟိုရည်မှန်းချက်တော့ဒီကစားသမားတိုင်းမှာရှိတယ်ဆိုတော့ကျွန်တော်ဒီတနစ်ခွဲအတွင်းမှာဒီ World Championship ကိုသွားလိုက်ရတဲ့အတွေ့အကြုံနဲ့ဒီအောင်မြင်မှုလို့ပြောလို့ရတာပေါ့နည်းနည်းလေးနော်ဟိုလူတိုင်းမရောက်ဘူးလေ Vegas ကိုဟိုတချို့ဆိုကစားတာအော်ဆယ်နှစ်ရှိပြီအနည်း20ရှိပြီဒါပေမဲ့ Vegas ကို World Championship Qualify ဘယ်တော့မှမဖြစ်ဘူးတဲ့လူတွေလည်းအများကြီးရှိတယ
်ဆိုတော့နောက်တစ်ခုအမမေးချင်တာကကို Oliver ကဒီမြမဂီတဖျော်ဖြေပွဲတွေပေါ့လေအထူးသဖြင့်ဒီမြမပြည်သူတွေအတွက်ကိုရန်ပုံဝေးရှာတဲ့ပွဲတွေမှာလည်းဒီ Lead Guitar သမားတယောက်အနေနဲ့ဟိုပါဝင်တိခတ်သူဖြစ်တယ်ပေါ့လေဆိုတော့အဲ့လိုမျိုးဆင်မြင်းပေါ်မှာဖျော်ဖြေနိုင်တဲ့အဆင့် Lead Guitar သမားဖြစ်လို့ဖြစ်လာဖို့ကရောစောစောပြောသလိုပဲဒီလိုဝါသနာအရလေ့ကျင့်ရင်းနဲ့ဖြစ်လာတာမျိုးလားရှင့်
music ကတော့ကျွန်တော်ဟိုဒီ pool ထက် pool နဲ့ရှင်လို့တော့မရဘူး pool ဆိုတာကျွန်တော်တို့တခါလေအဲ့လိုကြုံမှတငယ်ချင်းတွေကမိတ်ဆက်မှဟိုကစားဖြစ်တာပေါ့ music ကတော့ကျွန်တော် passion ပေါ့ငငယ်လေးတည်းကဟိုကြုံကြုံလို့အခွင့်အရေးမရခဲ့တာတော့မှဟိုမလုံးဖြစ်နေတော့မှစိတ်ထဲမှာအများတန်းဆွဲလန်းနေတဲ့အရာတစ်ခုပေါ့လေ music ကဟိုတီးတာဆိုတာအဲ့လိုဂီတနဲ့ပဲပေါ့ဟိုကျွန်တော်ဒီမြန်မာပြည်ကလေးကနိုင်ငံခြားရောက်တဲ့ဒီကျွန်တော်အဲ့လိုရန်ဖန်ရန်ကအမြဲတီးခဲ့တယ်ဟုတ်ကျွန်တော်ရဲ့ passion လို့ပြောလို့ရတယ် music ကဟိုဖူးလာကြတော့ဝါဒနာပေါ့လေနော
်အခုလိုမျိုးဒီဂီတာတစ်ဖက်ပေါ့ဒီ lead guitar ဒီလာရဂီတာတစ်ဖက်တခါဘူးကစားတာတစ်ဖက်နောက်ဟိုစစောပြောသလိုပဲကြောက်တဲ့နေလည်းမှာဒီဘူးကိုကစားပြစ်တာဆိုတော့
ကိုအော်လီဗာကဒီ electrical engineering ကျောင်းတက်နေတဲ့ကစားရလို့နားလည်ထားပါတယ်ဆိုတော့အဲ့လို engineer ဖြစ်ဖို့ကျောင်းတက်တာတစ်ဖက်ဘယ်လိုမျိုးပေါ့နော်အချိန်လေးခွဲပြီးတော့လေ့လာလေ့ကျင့်နေစရာကိုလည်းပြောပြပါလား
တော်နဲ့သူတက်တက်မမပါတော့ဒါဒီဝါသနာကိုကိုဘယ်လောက်ချိန်ပေးမယ်ကိုရဲ့ passion ကိုဘယ်လောက်ချိန်ပေးမယ်ကြားထဲကနေလဲကိုဝမ်းရည်နဲ့ပညာရည်ကိုလည်းဟို balance ပြအောင်တကယ်တော့စီမံတာတော့မတူပါဘူးကျွန်တော်ကတော့ရိုးပါတယ်အဲ့လိုဘယ်ယာမှဟိုဥမာကြောင်းတက်နေတယ်ဆိုရင်တော့ဘယ်ယာမှအလွန်ကြုံမလုပ်ဘူးပေါ့လေနော်ဒါပေမဲ့ဟိုဖိတ်တဲ့လူရှိရင်လည်းသွားလိုက်တာပဲဟိုဟိုဂီတနဲ့ပတ်သက်တော့ဟိုဖိတ်တဲ့လူရှိရင်တော့ကျွန်တော်မငင်းတာများတယ်ဗျသွားလိုက်တယ်ဟိုဆိုတော့မမေကိုဖြေမယ်ဆိုတော့ကျွန်တော်ဒီညပြီးတော့လောက်ရတာပေါ့နော်ကိုယ့်ရဲ့ဝါသနာကိုအချိန်တက်တက်ပေးတယ်တခါကြရင်လည်း music ကိုအချိန်တက်တက်ပေးတယ်ဒါပေမဲ့ဒီဘက်ကိုယ့်ရဲ့ကြောင်းပညာရေးကိုလည်းမထိခိုက်အောင်လည်းကိုကအဲ့လိုကိုယ့်ရဲ့ own schedule နဲ့ကိုဟို season လောက်ကင်ခဲ့ရတာပေါ့
ဒီလိုတော့ပဲစလုံးပညာရေးမှာလည်းပွဲရပြီဘူးမှာလည်းချန်ပီယံအဆင့်ထီကိုသွားနိုင်ပြီနောက်တစ်ခါဒီဂီတဘက်မှာဆိုရင်လည်းဒီဆင်မြင့်ပျော်ပြေပွဲတွေတီးနိုင်ပြီပေါ့လေဆိုတော့အဲ့လိုမျိုးလုံးနိုင်ဖို့ကကိုကတော်တော်လေးဟိုခက်ဖြတ်တန်းခဲ့ရတယ်လို့ပြောလို့ရောရနိုင်မလား
ဒီအမေရိကမှာလုံးဝလောက်လောက်ဖြစ်တဲ့အခွင့်အရေးတွေကလူတိုင်းမှာကိုယ်စီညီတူညီမျှရှိပြီးသားဆိုတော့ဟိုဥမာဗျာဟိုသူများတွေကြောင်းပြီးနိုင်ကိုကဘာလို့မပြီးနိုင်ပါလဲဆိုတော့ခံယူချက်ကျွန်တော်မှရှိတယ်ဘာပဲလုပ်လို့တော့သူဒါလုပ်နိုင်ငါလည်းလုပ်နိုင်မယ်ဆိုတော့ခံယူချက်ရှိတယ်အထူးသဖြင့်ကျွန်တော်တို့ဒီအမေရိကမှာလူငယ်အတွက်အခွင့်အရေးရများတယ်ဗျဟိုကိုစိတ်ပါတဲ့အရာတစ်ခုကိုလုပ်ရင်လုပ်လောက်ဖြစ်တယ်ဆိုတော့ positive thinking လေးရှိစေချင်တယ်ပေါ့နော်အထူးသဖြင့်လူငယ်တွေကိုဒီကျွန်တော်ဒါစကားဖြစ်ပဲပြောတော့မဟုတ်ပါဘူးအမေရိကမှာတကယ်ပါကိုလုံးဝလုံးလောက်ဖြစ်ပါတယ်ဘယ်ပညာရေးနယ်ပဲတခုတည်းမဟုတ်ဘူးနော်အားကစားပဲဖြစ်ဖြစ်ဒီအနုပညာပဲဖြစ်ဖြစ်စီးပွားရေးပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်တကယ်လုံးဝလုံးလောက်ဖြစ်ပါတယ
်အမေရိကပြည်တော်စု Maryland ပြည်နယ်မှာနေတဲ့ Bull Champion ဂီတသမား Cole Oliver ပါရှင်ကိုဖြစ်ချင်တာကိုရည်မှန်းချက်ထားပြီးတော့လေ့ကျင့်ရင်ဘယ်အရာမဆိုအောင်မြင်နိုင်ပါတယ်လို့သူကပြောပါတယ်ရှင်ကျွန်မစုမြတ်ပါမှာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ထောက်လွေပြီးသတင်းနဲ့အစီအစဉ်တွေကို VOA website မှာလည်းဖတ်ရှုကြည့်ရှုနိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။ဒီမနက်ကတော့ Jet Lounger စီပေါ်ဝင်လက်နဲ့မတင်ပို့ကြဖို့ American ပြည်တော်စုအိန္ဒိယ၊ဂျပန်နဲ့ Australia နိုင်ငံခေါင်းဆောင်တွေကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကအဆုံးသတ်ခဲ့တဲ့Quad Core လေးနိုင်ငံထိပ်သီးအစည်းအဝေးပွဲပြီးမှပူးတွဲကြေညာချက်ထက်မှမြန်မာရေးကိုပါထက်သွင်းထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံတဝန်းနိုင်ငံရေးနဲ့လုံခြုံရေးနဲ့လူသားချင်းစာနာမှုအကူအညီအကျတ်တဲတွေစိုးရတဲ့အပေါ်မှာဘလို့မင်းစိုးရင်ပြီးအကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖမ်းဆီးခံရသူတွေလွတ်ဖို့လူသားချင်းစာနာကူညီမှုတွေအဟန့်အတားမရှိဖွင့်ပြဖို့နဲ့ဆွေးနွေးညှိနှိုင်းဖြေရှင်းကြဖို့ကိုလည်းဒီထုတ်ပြန်ချက်ကတိုက်တွန်းထားပါတယ်လက်ဗရိုနိုင်ငံမှာတော့Hezbollah စစ်သွေးကြွတွေကိုအစ္စရေးကတနင်္လာနေ့ကလေကြောင်းတိုက်ခိုက်ရမှာလူ356ဦးထက်မနည်းသေဆုံးခဲ့ပြီးထောက်နေရာကျော်ထိခိုက်ဒဏ်ရာရှိခဲ့ကြပါတယ်။ပြစ်မှတ်800ကျော်ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်။သေဆုံးတဲ့အထက်ကလေးငယ်24ဦးနဲ့အမျိုးသမီး42ဦးပါဝင်တယ်လို့လက်ဗနွန်ကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တရုတ်နဲ့ရုရှားတို့ကားပစ္စည်းတွေတပ်ဆင်တဲ့အွန်လိုင်းဆက်သွယ်နိုင်တဲ့မော်တော်ယာဉ်တွေအလိုအလျောက်မောင်းနှင်ရေးစနစ်တွေပေါ်ဝင်တဲ့မော်တော်ယာဉ်တွေကိုအမေရိကန်ပြည်ထောင်စုတွင်ရောင်းချတာပိတ်ပင်ဖို့ပြင်ဆင်နေတယ်လို့အမေရိကန်ကုန်သွယ်ဝန်ကြီးဌာနကကြေညာလိုက်ပါတယ်။ဒါအမေရိကန်အမျိုးသားလုံခြုံရေးနဲ့ယာဉ်မောင်းတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်စောင့်ရချက်ဖြစ်ပါတယ်လို့လည်းဆိုပါတယ်။အသံဖတ်ဆက်ကရိယာ၊ကင်မရာ GPS ဆက်သွယ်ရေးစနစ်နဲ့ Bluetooth နည်းပညာဆက်သွယ်စတဲ့မော်တော်ယာဉ်ပေါ်ပါတဲ့ကရိယာတွေကနေကားပိုင်ရှင်နဲ့ပုံကွယ်ရေးအချက်လက်တွေပေါက်ကြားနိုင်တာကြောင့်ပါလို့ကုန်သွယ်ဌာနကပြောပါတယ်။ခုတော့စီစဉ်ကိုဆုံးသက်ပြစေခင်ဗျာဒီနေ့အင်္ဂါမနေ့စီစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ပါအခုထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet ဆိုင်မှာ burmese.voanews.com မှာလည်းအတွဲတခုဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။တော်တော်ရှင်များနဲ့တကွမြမပြည်သူပြည်သားအလို့ဘေးရန်ကင်းရှင်းပြီးကျန်းမာချမ်းသာကြပါစေ။ကျွန်တော်တမောင်သားမှာ